Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်နိုဝင်ဘာလ29ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24.25 MHz နဲ့လိုင်းလက်မီတာ150ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်မြူထွေးပါ။ Brazil နိုင်ငံရဲ့ပထမတန်းဘောလုံးကလပ်အသင်းတသင်းလိုက်ပါလာတဲ့ဆင်းလုံးကားလေရင်ဟာကိုလံဘီယာမြို့တော်ဒီအပြင်ဘက်မှာတနင်္လာနေ့ညပိုင်းတော့ကပြတ်ကျခဲ့လို့လူ86ယောက်ထက်မနည်းသေဆုံးသွားပါတယ်။တခါဒီတောင်ကိုရီးယားသမ္မတပတ်ကွန်ဟီကတော့သူ့အနေနဲ့ယာရုကနေအစီအစဉ်တကျဆင်းပေးနိုင်ဖို့အတွက်လူအပ်တဲ့ဆောင်ရွက်မှုတွေကိုလွှတ်တော်ကလုပ်ပေးမယ်ဆိုရင်သူဆင်းပေးမယ်လို့ပို့ဆန္ဒရှိတဲ့အကြောင်းကိုဒီနေ့ပဲပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဗီအာနန်ဒီကနေ့ပါပဲမြန်မာနိုင်ငံကိုရောက်ရှိလာပါတယ်
။သွားလို့ရပါတယ်။အခုကဘာမှမဖြစ်နေတာမရှိဘူးလေ။အဲတိတ်ပြီးတော့အထွေထူးပြည်သူတွေနဲ့နေပြီးတော့အကြီးအကျယ်ပြဿနာကြီးတွေရှိနေတာမျိုးတော
့ရခိုင်ပြည်နယ်အစိုးရပြောခွင့်ရသူလက်ဖြစ်စီပင်သားရဲဝန်ကြီးလက်ဖြစ်တဲ့ဦးမင်းအောင်ပါရှင်ပြည်ဆောင်ကတော့မကြခင်တင်ပြသွားမှာပါ။ဒါအပြင်ရခိုင်ပြည်နယ်အကြံဖက်မှုနဲ့ပတ်သက်လို့နိုင်ငံတကာ PR ရရှိလာချိန်မှာပဲရခိုင်အခြေအနေစုံစမ်းဖို့အစိုးရအမျိုးသားအဆင့်ကော်မတီတရက်ဖွဲ့စည်းမဲ့တဲ့တွင်လေဗရောင်ကျင်းနီစီမံကိန်းဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်ခဲ့တဲ့လေးနှစ်ပြည့်ဒီကနေ့မှာဒေတာခံတွေနောက်ရဆန္ဒပြလို့တင်းမာမှုတွေဖြစ်ပွားခဲ့တဲ့တဲ့တွေကိုကြားမှာပါဒုတိယပိုင်းနိုင်ငံဝမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်ဘရာဇီးလ်နိုင်ငံရဲ့ပထမတန်းဘောလုံးကလပ်အသင်းတစ်သင်းလိုက်ပါလာတဲ့ဆင်းလုံးကားလေရင်ဟာကိုလံဘီယာနိုင်ငံမြို့တော်မက်ဒလင်းအပြင်ဘက်မှာတနင်္လာနေ့ညပိုင်းတော့ကပြတ်ကျခဲ့တာမှာတော့လူ86ယောက်ထက်မနည်းသေဆုံးသွားပါတယ်။ဒီဆင်းလုံးကားထားတဲ့လေယာဉ်ပေါ်လိုက်ပါလာသူ81ယောက်မှာ9ဦးသာအသက်ရှင်လျက်ကျန်ရတဲ့အကြောင်းကိုလံဘီယာရဲတပ်ဖွဲ့မှဗိုလ်မှူးချုပ်ဟိုဆေးဂရာဒူအစီဖီဒိုကပြောပါရယ်။ဗင်နီဇွဲလားလေကြောင်းလိုင်းငယ်တစ်ခုဖြစ်တဲ့လာမီယာပိုင်းဒီလေယာဉ်ဟာဘိုလီးဗီးယားနိုင်ငံကနေထွက်ခွာသွားတာဖြစ်ပြီးတော့ကိုဘာဆက်အမေရိကနာဘောလုံးပွဲဒီနောက်ဆုံးပွဲစဉ်ကစားဖို့အတွက်ကိုလံဘီယာနိုင်ငံကိုထွက်ခွာလာတဲ့အချိန်မှာပြတ်ကျခဲ့တာပါ။ရာသီဥတုမှုန့်ပိုင်းနေတာကြောင့်ဘာကူမှတဲတဲကွဲကွဲမမြင်ရတဲ့အတွက်ကုညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရပါတယ်။သေဆုံးသွားသူတွေရဲ့မိသားစုတွေနဲ့ဘောလုံးအသင်းကိုကုညီပေးနိုင်ဖို့အစိုးရကကြိုးစားနေတဲ့အကြောင်းဘရာဇီးသမ္မတမီရှယ်တင်ဘီကပြောပါရယ်။သေဆုံးသွားတဲ့ဘောလုံးသမားတွေနောက်သူတို့နဲ့အတူလိုက်ပါသွားတဲ့သတင်းသမားတွေရဲ့မိသားစုတွေခံစားနေကြတဲ့ပူဆွေးသောကတွေကိုတတ်တရာရရှိဖို့အစိုးရကဘာမှမစူလှုပ်ဆောင်ပေးသွားပါမယ်လို့လည်းသမ္မတတင်ဘီကပြောပါရယ်။လေဟာစီကုံပြီးတော့ပြတ်ကျတာဖြစ်ပုံရတယ်ဆိုတဲ့ပြောဆိုမှုတွေကိုတော့တာဝန်ရှိသူတွေကညှင်းဆို့ထားပြီးလျှက်စစ်ပိုင်းဆိုင်ရာချုပ်ယွင်းမှုတစ်ခုခုကြောင့်ဖြစ်နိုင်တဲ့အပေါ်မှာစုံစမ်းစစ်ဆေးနေတဲ့အကြောင်းကိုလံဘီယာရက်ဖက်လေကြောင်းဌာနအကြီးအကဲအယ်ဖရက်ဒိုဘိုကာနေကောရာကပြောပါရယ်ရှင်။
အမေရိကန်ပြည်အောင်စု Ohio ပြည်နယ် Columbus မြို့မှာရှိတဲ့ပြည်နယ်တက္ကသိုလ်ဝင်းတစ်ခုအတွင်းမှာဆိုမာလီကျောင်းသားတဦးဟာလမ်းလျှောက်နေတဲ့သူတွေကြားတဲ့ကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်ဓာတ်နဲ့လိုက်ထိုးတဲ့အတွက်၁၁ဦးထိခိုက်ဒဏ်ရာရသွားပါတယ်။အဲဒီတိုက်ခိုက်သူကိုရဲတပ်ဖွဲ့ကတနက်နေ့ပစ်တပ်နိုင်လိုက်ပါတယ်။ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်သတ်မှတ်ရမှာဖြစ်ကြောင်း Columbus မြို့ရဲတပ်ဖွဲ့အကြီးအကဲ Kim Jacobs ကပြောပါတယ်။တိုက်ခိုက်သူဟာ Abdul Razak Ali Adan လို့ခေါ်တဲ့ပထမနှစ်ကျောင်းသားတဦးဖြစ်ကြောင်း Ohio ပြည်နယ်တက္ကသိုလ်ကပြောပါတယ်။သူဟာအသက်20ဝန်းကျင်ဆိုမာလီနွေဘွားတဦးဖြစ်တယ်လို့ Columbus မြို့ကန်တွေက VOA ဆိုမာလီဌာနကိုပြောပါတယ်။လွန်ခဲ့တဲ့ဩဂုတ်လထုတ်ဝေတဲ့ကျောင်းသားတွေရဲ့သတင်းစာထဲမှာတော့ကျောင်းမှာမွတ်စလင်တွေဝတ်ပြုဆုတောင်းရအခမ်းမရှိရနဲ့ပတ်သက်လို့ Abdul Razak Ali Adan ဆိုတဲ့နာမည်နဲ့ရေးသားခဲ့ဘူးပါတယ်။ဒါအပြင်အခုလိုဓာတ်နဲ့မတိုက်ခိုက်ခင်ကလေးမှာပဲသူ့ရဲ့ Facebook စာမျက်နှာလိုယူဆတဲ့နေရာမှာကမ္ဘာတဝှမ်းမွတ်စလင်တွေအသက်ခံရနှိပ်စက်ညှဉ်းပန်းခံရတဲ့အပေါ်သူမကျေနပ်တဲ့သဘောရေးသလိုမြန်မာနိုင်ငံကမွတ်စလင်တွေရဲ့အခြေအနေသတင်းတွေကိုသူကြားရတဲ့အပေါ်မကျေနပ်တဲ့သဘောမျိုးလေးရေးသားထားတာကိုဗဟိုမှုကင်းစုံစမ်းစစ်ဆေးရရှိတွေကိုကူကားပြီးတော့ CNN သတင်းဌာနကပြောပါတယ်တိုက်ခိုက်ခံရမှုကြောင့်ထိခိုက်ဒဏ်ရာရသူတွေထဲမှာအသက်အန္တရာယ်ဆိုးရင်ရောက်တဲ့အနေအထားထိမရှိခဲ့ဘူးလို့ဆေးရုံကသတင်းထုတ်ပြန်ပါတယ်ဒုတိယမြောက်တိုက်ခိုက်သူတဦးရှိနေသေးတယ်ဆိုတဲ့ကောလာဟာလသတင်းတွေအစောပိုင်းမှာထွက်ပေါ်ခဲ့ပေမဲ့ရဲတပ်ဖွဲ့ကတက္ကသိုလ်ဝင်းတွင်လိုက်လံရှာဖွေခဲ့ပြီးတဲ့နောက်တိုက်ခိုက်သူတဦးရဲ့ဖြစ်တယ်ဆိုတာသိခဲ့ရကြောင်းတက္ကသိုလ်အကြီးအကဲ Michael Drake ကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားရဲ့အထင်ကရကျန်းမာရေးပြည်သူစောင့်ရှောက်မှုဥပဒေကိုဝေဖန်သူတဦးဖြစ်တဲ့ဂျော်ဂျီယာပြည်နယ်ထက်လွတ်တော်မဲ့ထွန်ပရိုက်ကိုဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီးအဖြစ်နဲ့ရွေးချယ်လိုက်ပါတယ် သူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေအတွင်းမှာထရမ့်ကအိုဘားမားခဲလို့ခေါ်တဲ့သမ္မတအိုဘားမားရဲ့ကျန်းမာရေးပြဆုစောင့်ရှောက်မှုအစီအစဉ်ကိုဖျက်သိမ်းမယ်ဆိုပြီးတော့ဂရုပြုပြောခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့ဒီအစီအစဉ်ထဲမှာပါတဲ့ပြဋ္ဌာန်းချက်တချို့ကိုဆက်ပြီးတော့တုံ့သွားမယ်ဆိုပြီးပြန်ပြင်ပြောခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးအဖြစ်သူရွေးချယ်နိုင်ပွဲရှိတဲ့သူနောက်တဦးကိုလည်းတင်းလာနေတော့ကမစ္စတာထရမ့်တွေ့ပါတယ်။အဲ့ဒါကတော့ဒီအထက်လွှတ်တော်မှာအပြင်းထန်မေးခွန်းထုတ်တာခံရနိုင်သူတဦးဖြစ်တဲ့ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဟောင်းအငိမ့်စားဗိုလ်ချုပ်ကြီးဒေးဗစ်ပေထရီယော့စ်ပါ Mr. Pitt သူဟာဆိုလို့ရှိရင်ဒီ CIA အကြီးအကဲဖြစ်တဲ့မဆောင်ရွက်ခင်မှာတုန်းကဒီအီရတ်ကအမေရိကန်တပ်ဖွဲ့တွေကိုကြီးကြပ်ခဲ့တဲ့ထိတ်တန့်တပ်မှုတဦးဖြစ်တယ်လို့ဒီအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့ NATO မဟာမိတ်တပ်ဖွဲ့တွေကိုဦးဆောင်ခဲ့တဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့အထုပ်ပတ်တီအကြောင်းရေးသားသူအမျိုးသမီးနဲ့အိမ်တော်ရေးဖောက်ပြန်ခဲ့ပြီးတော့အဲ့ဒီအမျိုးသမီးကိုအစိုးရရဲ့အရေးပါတဲ့လျှို့ဝှက်အချက်လက်တွေပေါက်ကြားအောင်လုပ်ခဲ့တယ်လို့ဆိုပြီးတော့2012ခုနှစ်မှာ CIA ကနှုတ်ထွက်ဖို့ဖိအားပေးခံခဲ့ရပြီးတဲ့နောက်မှာ Mr. Patriots ရာထူးကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်ရှင်။
စီးရီးယားနိုင်ငံအလက်ပိုမြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးအရသာပြည်သူတွေလည်းပိုးပြီးတော့ထွက်ပြေးလာနေတာကြောင့်အလက်ပိုမြို့ရဲ့အနာဂတ်ဟာအထူးစိုးရိမ်စရာကောင်းတဲ့အခြေအနေမှာရှိကြောင်းစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒါဟာစီးရီးအရှိန်မြင့်တက်လာတာကြောင့်ဖြစ်တဲ့ဆိုတာမငြင်းနိုင်သလိုအလက်ပိုမြို့အရှိန်ကျန်းဘလောက်ကြကြခံမလဲဆိုတာတော့မပြောနိုင်ဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမက်စထရာကဥရောပလွှတ်တော်မှာပြောကြားသွားပါတယ်။စီးရီးယားဆိုရဘက်ကထိုးစစ်ဆင်မှုတွေအဆက်မပြတ်အချိန်မြင့်လုပ်နေတဲ့အကြောင်းလည်းသူကပြောပါရယ်စီးရီးယားဆိုရကထိုးစစ်ဆင်မှုကြောင့်မျိုးရင်းကနေအိုးရင်ဆင်ခွာထွက်ပြေးသူ 16,000 နီးပါးရှိခဲ့ပြီးနောက်ထပ်ထောင်နဲ့ချီတဲ့ပြည်သူတွေထွက်ပြေးလာနိုင်တယ်လို့ကုလသမဂ္ဂကပြောထားပါရယ်ဒီတော့တွင်စီးရီးယားနိုင်ငံအလက်ပိုမြို့အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးကျင်းပသွားဖို့ကိုပြင်သစ်နိုင်ငံကတောင်းဆိုလိုက်ပါရယ်တိုက်ခိုက်မှုတွေရပ်ဆဲဖို့နဲ့အလပုံမျိုးရင်းပိတ်မိနေသူတွေကိုကူညီဖို့အတွက်အတားအဆီးအစစ်အဆေးမရှိဘဲဒီလူသားချင်းဆိုင်ရာအကူအညီတွေပေးပို့သွားနိုင်ရေးဘယ်တော့မှလည်းမတူအောင်အခုခါမှလိုအပ်နေရလို့ပြည်ထောင်နိုင်ငံသားရဲ့ဝန်ကြီးဂျန်မတ်အေရိုကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9233ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลแลมิเตอร์190กิโลเฮิรตซ์1505รู้เนี่ยบาทุ่นเล่นปีนี่บาเลยครับ
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေကသူ့အနေနဲ့ယာရုကနေအစီအစဉ်တကျဆင်းပေးနိုင်ဖို့အတွက်လူဝတ်တဲ့ဆောင်ရွက်မှုတွေကိုလွှတ်တော်ကချမှတ်လှုပ်ဆောင်ပေးမယ်ဆိုရင်သူယာရုကနေဆင်းပေးဖို့ဆန္ဒရှိပါတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အယုံကြည်မရှိအဆိုဒါမှမဟုတ်ယာရုကနေနှုတ်ထွက်ဆိုတဲ့စကားလုံးမျိုးတွေကိုမတုံ့တော့ပဲသူ့ဘက်ကအခုလိုဆန္ဒရှိတဲ့အကြောင်းကိုသမ္မတပတ်ကွန်ဟေကပြောသွားတာပါ
။여야정치권이논의하여국정의혼란과공백을최소화하고
လွတ်တော်ရဲ့ဆုံးဖြတ်ချက်နဲ့သမ္မတတက်တန်အချိန်ကိုလျှော့ချတာအပါအဝင်ရှေ့လျှောက်တာဝန်တွေကနေသူရက်နာပေးပါမယ်လို့ Miss Pak ကရုပ်မြင်သံကြားကနေတနိုင်ငံလုံးကိုပြောကြတယ်မိကွန်မှာပြောသွားတာပါတပြင်သူ့အနေနဲ့ယာရုကနေဆင်းပေးတဲ့မသေးချာမီယာဖြစ်နေပုံရတယ် Miss Pak ကလွတ်တော်ကနေတတ်မှတ်ပေးမယ့်အစီအစဉ်အတိုင်းဥပဒေကြောင်းအရလှုပ်ထုံးလုပ်နည်းတွေနဲ့အညီသမ္မတယာရုကနေသူဆင်းပေးကောင်းဆင်းပေးမယ်ဆိုပြီးတော့ပြောပါတယ်တိုင်းပြည်ရာတွေဆောင်ရွက်ရမှာပဋိပညာအခြေအနေတွေနဲ့ပါစီဖို့နဲ့တာဝန်တွေကိုညှင်းညွှန်းစွာလက်ပြောင်းပေးနိုင်ဖို့အတွက်လက်ရှိအာဏာရအတိုက်ခံပါတီတွေရဲ့ဆောင်ရွက်ချက်တွေနဲ့အညီဆောင်ရွက်သွားဖို့သူကပြောပါရယ်ဒီအတိုက်ခံခေါင်းဆောင်တွေကတော့သမရမိတ်ရဲ့မိန့်ခွန်းကိုသိပ်ပြီးတော့အကောင်းမမြင်ကြပါဘူးသူ့အပေါ်မှာအယုံကြည်မရှိအဆိုတင်သွင်းမှုတွေကိုအချိန်နှောက်နှေးအောင်လုပ်တဲ့နိုင်ငံရေးလက်ကွက်တစ်ခုဖြစ်နိုင်တယ်လို့တချို့ကတန်တရားရှိတယ်လို့သမရဲ့ပါတီအတွင်းထောက်ခံမှုရအောင်လုပ်တာလို့မြင်သူတွေလည်းရှိပါရယ်ရှင်
အင်းရှိဇာမင်းသားဗာဂျီယာလောင်ခုံးကိုထိုင်းပြည်အဖြစ်လွှတ်တော်ကဒီကနေ့ကြေညာလိုက်ပါတယ်ထိုင်းပြည်ကြီးဘူမီဘောအဒူယာဒက်ချနေရွာဆန်သွားပြီးတဲ့နောက်လွှတ်တော်ကအခုလိုကြေညာတာပါ1924ထီးနှံအမွေဆက်ခံတဲ့ဥပဒေအရအစိုးရအဖွဲ့တွေတွဲဆုံဆွေးနွေးပြီးတဲ့နောက်အင်းရှိမင်းသားဗာဂျီယာလောင်ခုံးကိုဘရင်အဖြစ်အသိမှတ်ပြုပေးဖို့ထိုင်းလွှတ်တော်ကိုတင်သွင်းခဲ့တာပါဘရင်မင်းမြတ်တတ်တော်ရာကျော်ရှိပါစေလို့လွှတ်တော်အမတ်တွေကဂုဏ်ပြုကြွကြကြပြီးတဲ့နောက်ဒီဘရင်အတွက်အားလုံးကဆုမွန်ကောင်းတောင်းပေးပါလို့ထိုင်းလွှတ်တော်ဥက္ကဋ္ဌပွန်ပတ်ဝီချီချိုချာကပြောဆိုခဲ့ပါတယ်1982ခုနှစ်ကစတင်တဲ့ချာဂရီမင်းဆက်ရဲ့ဆယ်ဦးမြောက်ဘီရင်အဖြစ်ဒီထီးနှံဆက်ခံမဲ့အခမ်းအနားတက်ရောက်ဖို့အင်ရှင်မင်းသားကိုဖိတ်ကြားသွားမှာဖြစ်တယ်လို့ပွန်ပတ်ကပြောပါတယ်ဒါပေမဲ့လည်းဒီထီးနှံဆက်ခံမဲ့အခမ်းအနားဘယ်တော့ကျင်းပမလဲဆိုတဲ့အချိန်တိကျကိုတော့ပြောမသွားပါဘူး အင်ရှင်မင်းသားဗာဂျီယာလောင်ခွန်ရဲ့ခမည်းတော်ဖြစ်သူ1946ခုနှစ်ကနေပြီးတော့စတင်ထိနှံစိုးစံခဲ့တဲ့ဘယင်ကြီးဘူမီဘောအဒူရတက်ချာကျမ်းမာရေးချုပ်ရင်းလာပြီးတဲ့နောက်လွန်ခဲ့တဲ့အောက်တိုဘာ13ရက်အသက်88နှစ်အရွယ်မှာနှစ်ရွာဆန္ဒခဲ့ပါတယ်ဒုတိယမြောက်ရင်သွေးတူဦးရီသောသားဖြစ်သူဗာဂျီယာလောင်ခွန်ကိုဘယင်ကြီးဘူမီဘောကထီးမွေနမ်းမွေဆက်ခံမဲ့အင်ရှင်ဇာမင်းသားဖြစ်1982ခုနှစ်မှာအနှင်းခဲ့ပါတယ်ခင်ဗျာ
2016ခုနှစ်အတွင်းမြောက်အာဖရိကတိုက်ကနေပြီးတော့ဒီအီတလီကိုရောက်လာတဲ့လေစီဘီဒုက္ခသည်ရေအတွက်ဟာမကြုံစဘူးများပြခဲ့တယ်လို့အီတလီဆိုရကထုတ်ပြန်တဲ့အစည်းအကိန်းကနေမှဖော်ပြထားပါဗျ။ဂရိနိုင်ငံကိုတွားရောက်ဖို့ကြိုးစားနေတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဟန်တားဖို့ဥရောပသမ္မတနဲ့တူရကီအကြသဘောတူညီချက်ကိုစတင်အောက်ထဲဖော်ခဲ့တဲ့မက်စ်လာတဲ့ကစပြီးတော့ဒုက္ခသည်အများအပြားအီတလီကိုဝင်ရောက်လာတာပါ။နိုဝင်ဘာလ28ရက်နေ့အထိလေစီဘီရွှေပြောင်းဝင်ရောက်လာသူ1,299 ဦးထိရှိတယ်လို့အီတလီပြည်ထောင်စုဝန်ကြီးဌာနကပြောဆိုပြီးတော့လွန်ခဲ့တဲ့2014ခုနှစ်အတွင်းကတော့တစ်နှစ်လုံးကိုဒုက္ခသည် 13,100 ဝင်ရောက်ခဲ့တာပါအခုလိုရွှေ့ပြောင်းဝင်ရောက်မှုတွေကိုရော့ကျသွားစေမယ့်အလားအလာတွေလည်းမတွေ့ရသေးပါဘူးတနည်းလာနေတုန်းကရာဘာနဲ့သစ်သားလေတွေသုံးပြီးတော့မြေထဲပင်လယ်အလဲပိုင်းကိုဖျက်ကူးဖို့ကြိုးစားခဲ့တဲ့သူ1,400လောက်ကိုလည်းကယ်တင်ခဲ့ရတယ်လို့အီတလီကမ်းခြေစောက်တပ်ကပြောပါတယ်လွန်ခဲ့တဲ့3နှစ်တာကာလအတွင်းအီတလီကိုရောက်လာတဲ့ရွှေပြောင်းဝင်ရောက်သူ9သိန်းလောက်ရှိပြီးတော့စစ်ပွဲတွေဆင်းရဲမွဲတင်မှုနဲ့နိုင်ငံရေးဖိနှိပ်မှုတွေကြောင့်အဲ့ဒီသူတွေအခုလိုထွက်ပြေးလာကြတာပါရှင်
။ကွယ်လွန်သွားပြီဖြစ်တဲ့ကျူဘာတော်လှန်ရေးကောင်ဆောင်ဖီဒယ်ဂက်စတိုကိုနောက်ဆုံးအကြိမ်ကာရဝါပြုနှုတ်ဆက်ဖို့ဟာဗာနာမြို့တော်ကတော်လှန်ရေးရင်ပြင်မှာတနင်္လာနေ့ကလူတွေတန်းစီစောင့်ခဲ့ကြပါရယ်။ချက်ခင်သူရောမုန်းသူပါများတဲ့ဖီဒယ်ဂက်စတိုကိုပြည်သူတွေနောက်ဆုံးအကြိမ်နှုတ်ဆက်ကာရဝါပြုနှံအောင်တနင်္လာနေ့ကစလို့သတင်းတစ်ပတ်ကြာအခြေသတ်မှတ်ပေးထားပါရယ်။မြို့တော်ဟာဗာနာအပြင်မစ္စတာကက်ရှိုဦးဆောင်ပြီးတော့1953ခုနှစ်ကကျူဘာတော်လှန်ရေးစတင်ခဲ့တဲ့နိုင်ငံအရှိချမ်းကစန်တီယာဂိုမြို့တော်မှာတနက်21ချက်တပြိုင်တည်းပြစ်ပေါက်ပြီးအောက်မေ့ပွဲအခမ်းအနားကိုတနင်္လာနေ့အစောပိုင်းမှာစတင်ခဲ့ပါတယ်အသက်90ရှိပြီဖြစ်တဲ့မစ္စတာကက်ရှိုဟာနှစ်ရှည်နာမကျန်းဖြစ်ပြီးတဲ့နောက်တောက်ကြနေကပဲကွယ်လွန်သွားခဲ့တာပါဘာယောဂါနဲ့တည်ဆုံနေဆိုတာကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူးမစ္စတာကက်ရှိုရဲ့ရုပ်အလောင်းကိုတော့စနေနေ့မှာပဲမြုပ်နှံခဲ့ပြီးကိုယ့်ရဲ့ကြာနိုင်ငံတော်ဝန်ထမ်းချင်းအထိမ့်မှတ်ဖြစ်အစိုးရကသတ်မှတ်ကြေညာထားပါတယ်ခင်ဗျာ
အင်္ဂါနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကတင်ပြသွားတာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ရှင်ရှိခိုင်ပြည်နယ်အချံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့မှာပဲမြန်မာနိုင်ငံကိုရောက်ရှိလာပြီးတော့မကြသေးခင်ကအချမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့မောင်သောဒေသအပါအဝင်ရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိနေပါတယ်။မောင်သောဒေသမှာတိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တပ်မတော်ရဲ့စစ်ဆင်ရေးတွေမှာလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲရခိုင်အချံပေးကော်မရှင်ဥက္ကဋ္ဌအဖြစ်မြန်မာနိုင်ငံကိုဒုတိယအကြိမ်ရောက်ရှိလာတာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြပေးပါမှာရှင်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာပြပခဖြစ်ပွားရာရခိုင်ဒေသကလူမှုအတိုင်းအဝန်းနေအပါဝင်ဒေသတွင်းပတ်ပေါင်းစုံကရက်ဖက်လူအဖွဲ့အစည်းခေါင်းဆောင်တချို့နဲ့ပါတွေ့ဆုံဖို့မြန်မာပြည်ကိုဒီကနေ့မှပဲရောက်ရှိလာပါတယ်ဒါဟာကော်မရှင်ဥက္ကဋ္ဌဖြစ်လာရောက်တဲ့သူ့ရဲ့ဒုတိယမြောက်ခီးစဉ်လည်းဖြစ်တာပါဒီတစ်ခေါက်ခီးစဉ်မှာတော့ပြီးခဲ့တဲ့လအတွင်းပြိပခဖြစ်ပွားခဲ့တဲ့မောင်တော်မျိုးနဲ့ရခိုင်ပြည်နယ်အတွင်းကမြို့တချို့ကိုလည်းတွားရောက်ဖို့ရှိတယ်လို့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါခင်စောတင်ကပြောပါရင
်စစ်တွေလည်းတွားစရာရှိပါတယ်စစ်တွေမောင်တော်ပေါ့နော်နောက်မြေပုံနောက်ပြီးတော့မြောက်ဦးကျမတို့နောက်ပြီးတော့နေပြည်တော်ပေါ့နော်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့မစ္စတာအာနန်ဟာမနေ့ပြန်ပုတ်တူးနေမှာတော့ကော်မရှင်အဖွဲ့ဝင်နေနဲ့တွေ့ဆုံမှုရှိသလိုရခိုင်ပြည်နယ်အတွင်းကနှစ်ဖက်အတိုင်းအဝန်အဖွဲ့အစည်းတွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံမှုရှိပါတယ်။အဲ့ဒါပြင်တော့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာမှာဖြစ်ပြီးအဲ့ဒီနောက်မှာတော့နေပြည်တော်မှာဒေါက်တာဆန်းစုကြည်နဲ့ရောအစိုးရထိပ်ပိုင်ခေါင်းဆောင်တချို့နဲ့ပါတွေ့ဆုံမှုရှိတယ်လို့ဒေါက်တာဆော့တင်ကပြောပါတယ်။မနေ့
ပြန်မှာစပြီးတော့ကျွန်တော်တို့တွေ့ကြမှာပါ။ပြီးတော့ရန်ကုန်မှာလည်းဒီအသင်းဖွဲ့တွေအကုန်လုံးနဲ့ဘာနော်နှစ်ဖက်အဖွဲ့အစည်းတွေနဲ့လည်းလူငယ်ပွဲစီတွေနဲ့နှစ်ဖက်ပွဲစီတွေနဲ့တွေ့မှာပါရန်ကုန်မှာအဲရခိုင်ခရီးစဉ်ကပြန်လာတဲ့အခါမြေပြည်တော်ခရီးစဉ်မှာလည်းအကုန်လုံးထိပ်တန်းကောင်းဆုံးနေတွေ့ဖို့ရှိပါတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒေါန်ဆန်းစုကြည်နေတော့တွေ့ဖို့ရှိပါလားခင်ဗျဟ
ိုတွေ့ဖြစ်မယ်လို့ထင်ပါတယ်ရှင်
မစ္စတာအာနမ်မရောက်ခင်ပြီးခဲ့တဲ့သတင်းပတ်နှစ်ပတ်အကြာမှာရခိုင်ကြံပေးကော်မရှင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုတွားရောက်လေ့လာခဲ့ပါသေးတယ်။ဒါပေမဲ့အဲ့ဒီတစ်ချိန်မှာတော့လုံခြုံရေးအခြေအနေကြောင့်ပြိပခဖြစ်ပွားရာမောင်တော်မျိုးကိုတွားရောက်လေ့လာခွင့်တော့မရခဲ့ပါဘူး။ ရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရပုဂ္ဂိုလ်လည်းဖြစ်စီပင်တရားရေးဝင်ကြီးလည်းဖြစ်တဲ့ဦးမင်းအောင်ကတော့ကော်မရှင်အနေနဲ့ဒီတစ်ခေါက်မှာရခိုင်ပြည်နယ်ကိုလာရောက်လေ့လာနိုင်တယ်လို့ပြောပါတယ
်။ဈေးမှာပါရင်တော့သွားလို့ရပါတယ်။အခုကဘာမှမဖြစ်နေတာမရှိဘူးလေ။တိတ်ပြီးတော့အထွေထူးကြီးဒီလိုလည်းနေပြီးတော့ကြည်ကြည်ပြဿနာကြီးတွေရှိနေတာမျိုးတော့မရှိဘူးလေကျွန်တော်တို့သိပါရင်သွားလို့ရတာပေါ့ဟာ
မစ္စတာကိုဖီအန်နန်ဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာပဲရခိုင်ပြည်နယ်ကိုသွားရောက်လေ့လာခဲ့ပါတယ်။ရခိုင်ကြံပေးကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာထိပါနိုင်တယ်ဆိုပြီးဝေဖန်မှုတွေရှိခဲ့ပေမဲ့လို့ကော်မရှင်ရဲ့အကြံပြုချက်တွေဟာနှစ်ဖက်အတိုင်းအဝန်းရဲ့တင်းမာမှုတွေကိုရှော့ချပေးပြီးဖွံ့ဖြိုးတိုးတက်ရေးကိုသာရှေ့ရှုသွားမှာဖြစ်တယ်လို့မစ္စတာအာနန်ကကတိပြုပြောဆိုထားပါတယ်။ရခိုင်ကော်မရှင်အဖွဲ့ကိုနိုင်ငံတော်အတိုင်းအမြခံဝန်ကြီးဌာနနဲ့ကိုဖီအာနန်ဖောင်ဒေးရှင်းတို့ပူးပေါင်းကနက်နဲရှုပ်ထွေးပြီးအတင်းဆောင်မခံတဲ့ရခိုင်ပြည်တွင်းကပြည်ပခါတွေကိုညှိနှိုင်းအပြေရှာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Oculus အတွင်ကဖွဲ့စည်းထားတာဖြစ်ပါတယ်။ဒီကော်မရှင်ဟာရခိုင်ပြည်နယ်အတွင်းမြေပြင်အခြေအနေကိုကွန်းဆင်လေ့လာပြီးတဲ့နောက်တွေ့ရှိချက်တွေကို12လအတွင်းအစိုးရထံအစီရင်ခံစာတရက်တင်သွင်းရမှာဖြစ်ပြီး၈နှစ်ဆံမှလည်းကြားပြတ်အစီရင်ခံစာတရက်တင်သွင်းလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ကိုထက်အောင်ပါရှင်။ခုတစ်ဆက်တဲ့ရခိုင်သတင်းနောက်တစ်ပုဒ်ဆက်ပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအခက်အခဲတွေတိုးလာတဲ့အပေါ်နိုင်ငံတကာကဖိအားတွေရှိလာချိန်မှာပဲအကြမ်းဖက်မှုဆွဆွဲချက်တွေနဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အမျိုးသားအဆင့်ကော်မတီတရက်ဖွဲ့စည်းမယ်လို့မြန်မာအစိုးရကကြေညာလိုက်ပါတယ်။စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်လူနည်းစုမွတ်စလင်ရိုဟင်ဂျာထောင်ထဲကြီးအိုးအိမ်ဆုံးခွာထွက်ပြေးနေရချိန်မှာအရေးယူလှုံ့ဆော်မှုပြက်ကွက်တယ်ဆိုတဲ့ဝေဖန်မှုနဲ့လည်းနိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရပါတယ်။ VOA သတင်းထောက် Ron Corbin ဘန်ကောက်မြို့တော်ကနေပေးပို့ထားတဲ့သတင်းကိုမှတ်သိငီထိုက်ကပြန်ပြောပြမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်တွင်ကအစိုးရရဲ့နေကြားဆောင်စခန်းတွေပြီးခဲ့တဲ့အောက်တိုဘာလကတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ရပြီးအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာပါ။ဒီနောက်ပိုင်းစစ်စင်ရေးတွေအတွင်းအကြမ်းဖက်မှုတန်တရားနဲ့ဖမ်းဆီးထားသူ400ကျော်ရှိပြီးသေဆုံးသူကလည်းဒါဇင်နဲ့ချီရှိတယ်လို့အစိုးရနဲ့စစ်တပ်တို့ကပြောဆိုထားပါတယ်။မြန်မာနိုင်ငံတွင်မွတ်စလင်တွေအပေါ်ပြုမှုဆက်ဆံမှုတွေကြောင့်ဒေသရင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေတိုးပွားလာမဲ့အပေါ်လုံခြုံရေးဆိုင်ရာသုံးသပ်သူတွေကစိုးရိမ်နေကြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာအခြေစိုက်ပဋိပက္ခဆိုင်ရာမူဝါဒသုံးသပ်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးစစ်ဒနီဂျုန်းစ်ကတော့အခုလိုပြောပါတယ
်။ခုထိတော့ GF ဖြစ်တစ္ဆာခံထားတဲ့မွတ်စလင်ကျမ်းဖက်အဖွဲ့တွေမရှိသေးပါဘူး။ခုတော့တဖွဲ့ဖွဲ့ပေါ်လာဖို့စနေတဲ့ပုံရှိပါတယ်။ဒီချက်ကမိဖက်အဖွဲ့တစ်ဖွဲ့ပေါ်လာနိုင်ကြပုံမှာဒေတာရင်းအစွန်ရောက်အဖွဲ့တွေကဘယ်လိုမြင်တယ်လဲဆိုတာမှာအသွင်ပြောင်းမှုကြီးတစ်ခုဖြစ်လာနိုင်ပါတယ
်လူခွင့်ရေလှုပ်ရှားမှုအဖွဲ့တွေကတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကစစ်စင်ရေးအတွင်းမှာမတော်မတရားပြုကျင့်တာတွေနဲ့ယာနဲ့ချီတဲ့အိမ်တွေကိုမိရှို့ပါတယ်လို့စွပ်စွဲပြောဆိုနေကြတာဖြစ်ပါတယ် Arakan Project အဖွဲ့ကအခွင့်ရေလှုပ်ရှားသူ Chris Liwa ကတော့အခုလိုပြောပါတယ
် but it's very brutal and the issue that all the
အခြေအနေကတိတ်ကိုစိုးဝါးလွန်ပါတယ်။အဲ့ဒီဒေသမှာရှိနေတဲ့အခက်အခဲကဥယျာဉ်စုကထွက်ပြေးနေသူတွေရောမပြေးတဲ့သူတွေကိုရောအကူအညီပေးနိုင်ဖို့ပါ။စီးရဲသူတွေတင်ဒီလိုကြုံတွေ့ရတာမဟုတ်ပါဘူး။အထောက်ပံ့တွေကိုမရတာ၊နောက်ဈေးတွေမရှိတာ၊နောက်စိုက်လို့ပြိုးလို့မရတာတွေကြောင့်လူတိုင်းပဲဒီကိစ္စနဲ့ကြုံတွေ့နေရတာပါ။ဒီအခြေအနေကလူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးဖြစ်သွားစေနိုင်ပါတယ
်။လူခွင့်ရဲ့စောင့်ကြည့်ရေးအဖွဲ့ HRW ကတော့ဂျူရူတပ်ပုံတွေကိုအသုံးပြုပြီးမောင်တော်အနီးကရွာ300ရဲကအစအုံ430ဖျက်ဆီးခံရတယ်ဆိုပြီးတော့ပြောဆိုနေတာဖြစ်ပါတယ်။ HRW အဖွဲ့ကြီးရဲ့အာရှရေယာဒုတိယညွှန်ကြားရေးမှူး Phil Robertson ကတော့အခုလိုပြောပါတယ
်။ It looks like the Burma army off the hook and doing whatever they want in these areas.
မစတကစီလူဝါလို့လူချင်းရလို့မြောင်းနေတူပါတယ်။အကြမ်းဖက်တိုက်ခိုက်သမားတွေကိုရှောက်ခွေးနေတယောက်ဒေသတွင်းမှာမြေလန့်ရှာနေပြီးအရသားတွေပေါ်တိုက်ခိုက်နေပါတယ်။မြန်မာစစ်တပ်ရဲ့အလွန်ကျွံဆောင်ရွက်ချက်တွေကရိုဟင်ဂျာတွေကိုကွပ်ပြီးဒဏ်ခတ်နေတယ်ဆိုတာရှင်းပါတယ
်။အရာဝတီသတင်းဌာနရဲ့အယ်ဒီတာချုပ်ဦးဟောင်စောကတော့ဒေတာတွင်းမှာအကြမ်းဖက်မှုဆွဆွဲပြောဆိုချက်တွေကိုအတည်ပြုနိုင်ဖို့အတွက်နိုင်ငံတကာကဝင်ရောက်ခွင့်ရဖို့သိပ်ပြေအရေးကြီးတယ်လို့ပြောပါတယ
်။ A lot of human rights violation reports regarding that reason need to be
ဒီဒေတာမှာလူခွင့်ရချိုးဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေကိုအတည်ပြုဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့နှစ်ဖက်စလုံးကအထောက်အချခိုင်ခိုင်မာမာမရှိဘဲဆွဆွဲပြောဆိုနေကြလို့ပါအစိုးရကတော့ဒီဆွဆွဲချက်တွေကိုညှင်းထားပါတယ်တစ်ဖက်ကလည်းလူဘယ်နှယောက်အတ္တမပြုကျင့်ခံရတယ်ဘယ်နှယောက်အသက်ခံရတယ်အိမ်တွေမိရှုခံရတယ်ဆိုပြီးတော့ပြောကြပါတယ်ဒီကိစ္စကိုတေချာဂရုစိုက်ရပါမယ်ဘာဖြစ်လို့လဲဆိုတော့တကယ်လက်တွေမဖြစ်ဖဲနဲ့နှစ်ဖက်စလုံးကလှုပ်ဆောင်မှုတွေရှိနေလို့ပါလို့ဦးအောင်စောကပြောဆိုခဲ့တာဖြစ်ပါတယ် မောင်နှောဒေတာတွင်လုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေအပေါ်ဒေတာတွင်မှလည်းမကျေနပ်မှုတွေရှိလာပြီးပြီးခဲ့တဲ့သတင်းပတ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစန့်ကျင်ဆန္ဒပြခဲ့ကြသလိုမလေးရှားအစိုးရကလည်းရခိုင်ဒေတာတွင်ကိစ္စကိုအရေးယူလှုပ်ဆောင်ဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်။အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့မှလည်းပြီးခဲ့တဲ့သတင်းပတ်အတွင်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ပြည်အမြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့လက်ဘရောင်းသတင်းတင်ပြပါမယ်စကိုင်းတိုင်းရင်းမာပင်ခရိုင်ထက်ကလက်ဘရောင်းနောင်ကျင်းနေစီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေအကြမ်းဖက်ဖြိုခွဲခဲ့ရာကြောင်းတန်ခါအပားတရားလောက်မီးလောင်ဒဏ်ရာတွေရခဲ့တာဒီကနေ့နိုဝင်ဘာလ29ရက်ဆိုရင်လေးနှစ်ရှိသွားပါပြီဒီနှစ်ပတ်လည်နေ့မှာပဲမြန်မာဝန်ပောင်ကုမ္ပဏီရှေ့မှာဒေသခံတွေကကန့်ကွက်ဆန္ဒပြပွဲတွေဆက်လုပ်ခဲ့ရမှာကုမ္ပဏီလုံခြုံရေးရဲတွေကဒေသခံတွေကိုတားဆီးတာရိုက်နှက်တာတွေရှိခဲ့တဲ့အတွက်နှစ်ဖက်ကြားတင်းမာမှုတွေဖြစ်ပွားခဲ့ရပါတယ်အကြောင်းဆောင်ကိုတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်ရှင
်ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံရဆဲဖြစ်တဲ့စကိုင်းတိုင်းရင်းမာပင်ခရိုင်တွေကလက်မရောင်းတောင်ကျင်းဒီစီမံကိန်းရပ်တန့်ပြီးရေးအတွက်နိုဝင်ဘာလ29ရက်နေ့ကကန့်ကွက်မှုတွေစတင်ဖြစ်ခဲ့ပါတယ်လွန်ခဲ့တဲ့2012ခုနှစ်တုန်းကကန့်ကွက်ဆန္ဒပြသူတွေကိုလုံခြုံရေးရဲတွေကအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့်မီးလောင်ဒဏ်ရာတွေရခဲ့တဲ့နှစ်ပတ်လည်နေ့မှာဒေသခံတွေကကန့်ကွက်ဆန္ဒပြမှုတွေထပ်လုပ်ခဲ့တာပါဒီအတွက်ဒေသခံတွေနဲ့ကျင်းနီထုတ်လုပ်တဲ့မြန်မာဝန်ပောင်ကုမ္ပဏီကလုံခြုံရေးရဲတပ်ဖွဲ့ဝင်တွေကြားမှာတင်းမာမှုတွေဖြစ်ခဲ့တယ်ဆိုပြီးကန့်ကွက်ဆန္ဒပြနေတဲ့ဒေသခံတောင်သူတို့ဖြစ်တဲ့မတ်ဆန္ဒကပြောပါတယ
်ဒီနေ့ပြလောက်ရတဲ့အကြောင်းရင်းဟာဒီကျင်းနီစီမံကိန်းအတွက်ဒီနေရာမျိုးတွေကိုတိုင်းတယ်ဒေသခံနဲ့ဓမ္မရေးနဲ့တန်ခါတော်တွေကနေပြီးတော့ဒီကျင်းနီစီမံကိန်းကိုကန့်ကွက်တယ်အော်ဦးပိုင်နဲ့ဝါပန်ကုမ္ပဏီဘက်ကနေပြီးတော့မီးလောင်သုံးပြီးတော့ဗောနော်အကျဉ်းထက်နှိမ်နှင်းခဲ့တဲ့အတွက်တန်ခါတော်တွေမီးလောင်တန်ရာရတယ်ဒေသခံပြည်သူတွေမီးလောင်တန်ရာရတယ်ဒါတွေနဲ့လင်းနှစ်ပြည့်တော်လဲတဲ့ဒီနိုင်ငံတော်စီမံကိန်းဆိုပြီးတော့တရားဥပဒေစိုးမိုးမှုမရှိဘူးအကျဉ်းထက်တရားခံကိုအခုချိန်ကြီးဖော်ထုတ်အရေးယူပေးခြင်းမရှိတဲ့အတွက်ဒီမှာတော့ဒေသခံများအနေနဲ့ဒီအကျဉ်းထက်တရားခံဖော်ထုတ်အရေးယူပေးရတဲ့အတွက်ကြာလာပြီးတော့ဆန္ဒပြတောင်းဆိုတာပါရှင့်။ကျွန်တော်မှာပါတဲ့ဒီတိုင်းတွေနဲ့ဒီဒုတ်တွေနဲ့ပေါ့နော်ဒီရှေ့ကိုတိုးတဲ့ဒေသခံတွေကိုရိုက်တာတွေပေါ့နော်တားဆီးတာတွေရှိပါတယ်ရှင့
်။ဆန္ဒပြသူတွေအနေနဲ့မြန်မာဝန်ပောင်ကုမ္ပဏီတွေကိုမဝင်ရောက်နိုင်ရေးအတွက်လုံခြုံရေးရဲတွေကတားဆီးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်တုန်းကသမရဦးသိန်းစိန်အစိုးရလက်ထက်မှာတန်ခါတော်တွေအကြမ်းဖက်နှိမ်နှင်းခံရပြီးတဲ့နောက်တန်ဃာပါတရားခန့်ဟာမီးလောင်ဒဏ်ရာတွေရခဲ့တာပါ။ဒါပေမဲ့အခုချိန်ထိအစိုးရတရက်တာပြောင်းသွားပြီမဲ့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ခံပြီးအရေးယူဆောင်ရွက်တာတွေမရှိသေးဘူးဆိုပြီးကန့်ကွက်ဆန္ဒပြနေတဲ့ဆရာတော်ဦးဆန္ဒသီရိကမိန့်ပါတယ်
ဒီနေ့ဒီမင်းကြီးကဒေသခံတောင်သူလေသမားတွေကဟဲ့ပါကန့်ကွက်ဆန္ဒပြနေတဲ့ဒေသပါလာတို့ရန်တန်ကလေးကလည်းဒေသခံတွေကဆုံးရှုံးနေတာနေတဲ့အတွက်ဒေသခံတွေကလည်းမောင်မောင်ရဲ့ဒီပြည်တဲ့အနေထားမှာမီးလောင်ပုံးနဲ့ပြစ်ခတ်ပြီးတော့ဒီလိုရန်တန်ကနေကကြောင်းသားပြည်သူတွေကိုလာလေသမားတွေကိုချက်ပတ်ခဲ့တာဒါဆိုရင်တော့မီးလောင်ပုံးတွေနဲ့ပြစ်ခတ်ခဲ့တာလည်းလင်းနေပြီပေါ့နော်အားကြောင့်လင်းနေပြီလည်းခုတည်းကမီးလောင်ပုံးရဲ့တရားခံတွေကိုလည်းအေးအေးယူမပေးသေးတဲ့အတွက်ကဒီလိုလင်းနေပြီဆန္ဒပေါ်ထုတ်တာပေါ့နော
်ဒေသခံတွေကတော့ကျင်းဒီစီမံကိန်းဖြတ်သိမ်းအပါအဝင်တောင်းဆိုချက်၄ချက်တောင်းဆိုခဲ့တယ်ဆိုပြီးဒေသခံတောင်သူမတ်ဆန္ဒကပြောပါတယ
်အကျဉ်းထက်ဝါဒဆက်ကျင်ကြမီးလောင်ပုံးသုံးအကျဉ်းတရားခံများအဖော်ထုတ်အေးအေးယူပေးရေပေါ့နော်ပြီးတော့အစားထိုးမြေအေက1900ကိုဖော်ထုတ်အေးအေးယူပေးရေလုပ်ငန်းပေါ်ဆောင်ရေးကော်မတီမရှိတဲ့လက်ပံတောင်ကျင်းဒီစီမံကိန်းလုံးဝဖြတ်သိမ်းပေးရေပေါ့နော်အဲ့တောင်းဆိုချက်တွေနဲ့ပါရှင
်လက်ရှိဆန္ဒပြမှုတွေကိုကုမ္ပဏီကရဲတွေကတားဆီးနေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာဝန်ပောင်ကုမ္ပဏီဘက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လေယာဉ်မြေပြန်ရရေးအတွက်အချိန်ပေါင်း300ခန့်ဆန္ဒပြခဲ့တဲ့လက်ပံဒေသခံတွေဟာအစိုးရသိလက်ထက်အထိသူတို့မြေယာတွေပြန်ရရေးကိုသာတောင်းဆိုနေကြတာပါ။မြန်မာဝန်ပောင်ကုမ္ပဏီကတော့မြန်မာအစိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အသစ်ချုပ်ဆိုထားပြီးငှားရမ်းထားတာဖြစ်လို့မြေယာပြဿနာတွေဟာအစိုးရနဲ့သာသက်ဆိုင်တယ်ဆိုပြီးမြန်မာဝန်ပောင်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူက VOA ကဆက်သွယ်မေးမြန်းစင်မှာပြောဆိုထားပါတယ်။ကန့်ကွက်ဆန္ဒပြမှုတွေအများအပြားကြုံနေရတဲ့စီမံကိန်းဟာတနက်တည်းပြစ်ခတ်တာတွေနဲ့လူသေဆုံးတာတွေဖြစ်တဲ့အထိပြဿနာတွေကြီးထွားခဲ့တာပါ။ 2012ခုနှစ်တုန်းကတော့စီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ်နင်းခဲ့တာကြောင့်ဒေသခံတချို့နဲ့အတူ55ပါးတရားခန့်ဟာမီးလောင်တံရရရခဲ့ပါတယ်။ဒီအတွက်ဒေါင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးခဲ့ပြီးအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူပြီးအစီရင်ခံစာထွက်ပြီးမှတော့စာချုပ်အစ်စ်ပြန်လဲချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝန်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ထားပါတယ်ရှင်
လဗဒန်အေးမအေးအေးမှာတင်ပြသွားရပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်အလဲပေးချင်ပါတယ်အမေရိကန်ပြည်ထောင်စုမှာ Cyber Monday လို့ခေါ်တဲ့ online ကနေကုန်ပစ္စည်းတွေအထူးလျှော့ဈေးနဲ့ရောင်းချတဲ့သတင်းလာနေမှာပဲ NRF အမေရိကန်အမျိုးသားလက်လီရောင်းချရေးအဖွဲ့ချုပ်ကစားသုံးသူတွေအတွက်ကောင်းသတင်းဆိုသတင်းနှစ်မျိုးလုံးရှိတယ်လို့ပြောပါတယ်အခု Christmas ဈေးဝယ်ရသည်မှာလျှက်စစ်ပစ္စည်းတွေနဲ့အဝတ်အထည်တွေကိုအကြီးအကျယ်လျှော့ဈေးနဲ့ရမှာပါဒါပေမဲ့လည်း online ကနေပိုက်ဆံခိုးယူမဲ့တခိုးတွေကလည်းအကြီးအကျယ်လှုပ်ရှားမဲ့ပုံတွေ့ရတယ်လို့ဆိုပါတယ် Mail Asiga ရဲ့သတင်းကိုမအေးတနာကျော်ကပြောပြပေးပါရှင
်အမေရိကန်ပြည်အောင်စုမှာကျေးဇူးတော်နေ့အားလည်းရဲ့နောက်ပိုင်းထုံးစံလို့ဖြစ်လာတာတစ်ခုကတော့ Black Friday အထူးလျှော့ဈေးရောင်းချတဲ့နေ့မှာဈေးဝယ်သူတွေနိုင်တဲ့ချီကတန်းကြိုင်စီပြီးတော့လျှော့ဈေးပစ္စည်းတွေကိုအလူရဲ့ဝယ်ယူကြတာဖြစ်ပါတယ်ဒီနေ့မှာလည်းရောင်းအားကောင်းမယ်လို့လက်လီရောင်းချသူတွေခန့်မှန်းထားကြတာပါ NRF အမျိုးသားလက်လီအယောင်အဖွဲ့ချုပ်ကပြောခွင့်ရသူ Anna Smith ကအခုလိုပြောပါတယ်
When we look at the entire holiday season, we're forecasting $656 billion.
Christmas ဈေးဝယ်ရသည်တစ်ခုလုံးကိုကြည့်တော့ဒီရသည်မှာစုစုပေါင်းတန်း635,000ကျော်လောက်ရောင်းအားရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်
။ဒါဟာမနစ်ကနဲ့ရှင်400ခန်းတော့မြင့်တက်လာတာဖြစ်ပြီးတော့10နှစ်တာကာလရဲ့ပြင်းမြနှစ်ထသမတ100ခန်းတော့ရောင်းအားမြင့်တက်မှုနဲ့ရှင်တော့အများကြီးကိုပြင်းများလာတာဖြစ်ပါတယ်။အပြင်မှာဈေးဝယ်ရင်လူတို့ရမှာစိုးလို့လက်တွေ့ကြတဲ့စားသုံးသူတွေက online ကိုပို့သုံးပြီးတော့ကုန်ပစ္စည်းတွေဝယ်ယူကြပါလိမ့်မယ်။ Christmas လက်ဆောင်ပေးဖို့ဝယ်ယူရမှာ10ရာခိုင်နှုန်းလောက်ထိကတယ်လီဖုန်းတို့ကွန်ပျူတာတို့သုံးပြီးတော့ online ကနေဈေးဝယ်ကြမှာပါ။အခုဆိုရင်အကျွေးဝယ်ဘဏ်ကပြားတွေမှာလည်းလုံခြုံရေးကိုတိုးမြင့်ပြီးတော့ထည့်ထားတာမလို့ဒူးဆိုင်သမားတွေကလည်း online ကနေခိုးဖို့ပို့ပြီးတော့လှုပ်လာကြမှာပါ။NRF လက်လီအယောင်ဆုံးရှုံးမှုတားဆီးရေးဌာနက Robert Moraga ကအခုလိုသုံးသပ်ပါတယ
် Because of the chip cards now it's a lot more difficult for retail criminals
အခုဘဏ်ကပ်ပြားတွေကချစ်ပြားလေးတွေပါတဲ့ကတ်တွေဆိုတော့ကပ်ပြားခိုးပြီးဆိုင်တွေမှာလိုက်ဝယ်တာမျိုးလုပ်ဖို့ကတ်သွားပြီးသူတို့ online ကနေခိုးဖို့ပိုလုပ်ကြပါလိမ့်မယ
်လုံခြုံရေးကျွမ်းကျင်သူတွေကတော့ smartphone သုံးပြီးတော့ online ဈေးဝယ်မှုရဲ့တစ်တက်တမနှစ်ရာခိုင်နှုန်းလောက်ကတခိုးတွေရဲ့လိင်ညာဝယ်ယူမှုဖြစ်လိမ့်မယ်လို့ပြောနေပါတယ်တခါခွေးရဘလောက်ခုံးလဲဆိုတော့ပြင်းပြတွေ့ရင်တော့ဒေါ်လာ200လောက်ဖြစ်ပါလိမ့်မယ်တဲ့ဒီထက်မှတော့ဝယ်ပြီးပစ္စည်းကိုလာညာပြီးပြန်လဲတာမျိုးတွေမပါပါဘူးတခိုးတွေကအွန်လိုင်းကနေသူများဘဏ်ကနဲ့ပစ္စည်းတွေဝယ်ပြီးသွားရင်လက်ဆောင်ရတာပါဆိုပြီးတော့ site မှာလာပြန်ပြီးပြီးတော့ပတ်စံပြန်တောင်းကြတာ
They'll create with some cut and paste a fraudulent invoice and bring it back and say I received this as a gift online and here's my invoice
ဒီကဘောက်ချာအစ်ပုံမျိုးကွန်ပျူတာနဲ့ဖြတ်ညက်ကတ်လုပ်ပြီးသူတို့အွန်လိုင်းကနေဒါလက်ဆောင်ရထားပါတယ်ဒီမှာဘောက်ချာပါပါတယ်ဒီပစ္စည်းမကြိုက်လို့ပိုက်ဆံပြန်အမ်းပေးပါဆိုပြီးတော့လုပ်ကြပါလိမ့်မယ်
။ဘဏ်ရေးရာကျန်းကျင်သူတွေကဒီနှစ်မှာအဲ့လိုအလင်းညာနည်းတွေနဲ့ပစ္စည်းဝယ်ယူမှုက43ရာခိုင်နှုန်းမြင့်တက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်မလို့သူတို့ကသူတို့ရဲ့ဖောက်သည်တွေကို password လိုဝဲစကလုံးကိုခဏခဏပြောင်းဖို့ကွန်ပျူတာ online ကနေဆိုရင်လဲသိဟုတ်ပုံမရတဲ့ကြော်ညာတွေ email တွေကိုရှောက်မဖွင့်ဖို့ပြီးတော့လုံခြုံမှုအပြည့်ရှိတဲ့တကယ် website အစ်စ်တွေကပဲပစ္စည်းဝယ်ယူကြဖို့တိုက်တွန်းထားပါတယ်ရှင်။
မအေးတနာကြောတင်ပြသွားရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း TVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုရူကနေပြီးတော့ပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညချမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ29ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25 30နဲ့52တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အတူတိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြချပါတယ်ရှင်။
ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အနေနဲ့သူ့ရဲ့ဝန်ကြီးအဖွဲ့ဝင်တွေထပ်ပြီးတော့ဘသူ့ကိုရွေးချယ်မလဲအမေရိကန်ပြည်သူတွေစိတ်ဝင်စားစောင့်ကြည့်နေကြပါလေပြီးခဲ့တဲ့သတင်းပတ်ကျေးဇူးတော်နေ့အားလိုက်ရဲ့ကာလဝန်ကြီးအဖွဲ့ရွေးချယ်မှုနှေးသွားခဲ့ပေမဲ့ဒီသတင်းပတ်အတွင်းမှာဘသူတွေဆိုတာကိုထပ်ပြီးကြေညာမယ်လို့မျှော်လင့်ထားကြတာပါထရန့်ရဲ့ဆိုရတဲ့ဝန်ကြီးအဖွဲ့ထဲမှာနိုင်ငံခြားရေးဝန်ကြီးဘသူဖြစ်လာမလဲဆိုတာကိုလူတွေစိတ်ဝင်စားဆုံးဖြစ်နေပါလေအမေရိကန်ပြည်ထောင်စုရဲ့အရေးကြီးဆုံးသံတမန်တာဝန်ထမ်းဆောင်မဲ့သူဟာထရန့်ပေါ်သစ္စာရှိဆုံးရည်တည်မဲ့သူဖြစ်ပါလိမ့်မယ်ဖြစ်နိုင်ခြေရှိတယ်ဆိုပြီးများတစ်ပေးနေကြတဲ့နယူးယောက်မြို့တော်ဝန်ဟောင်းရူဒီဂိုလီယန်နီကတော့ကျေးဇူးတော်နေ့မှာဘသူ့ကိုရွေးချယ်မယ်မရွေးချယ်ဘူးစတဲ့နိုင်ငံရေးကိစ္စတွေကိုဆွေးနွေးမှာမဟုတ်ဘူးဆိုပြီးပြောဆိုထားပါတယ်နောက်ထပ်နိုင်ငံခြားရေးဝန်ကြီးဖြစ်လာနိုင်တယ်လို့ခန့်မှန်းတဲ့သူတွေထဲမှာမဲဆွေကာလာထရန့်ပေါ်မှာပြင်းထန်ဆုံးဝေဖန်ခဲ့တဲ့မက်ဆာချူးဆက်ပြည်နယ်ဥက္ကဋ္ဌမှူးဟောင်းမစ်ရော်နီပါဝင်ပါတယ်ဒီလိုဝေဖန်ခဲ့လို့လေထရန့်ရဲ့ဆိုရဖွဲထဲမှာမစ်ဘရော်နီပါလာမာကိုထရန့်နဲ့နီးစပ်ဆုံးရည်တည်သူတွေကမလိုလားတဲ့အကြောင်းပြက်ပြက်သားသားလူသိရှင်ကြားပြောဆိုနေကြပါတယ်ထရန့်ရဲ့ပြောရေးဆိုခွင့်ရှိသူကယ်လီယန်ကွန်ဝေးကအခုလိုပြောပါတယ
် This is Trump's party now and
ဒါဟာဒေါ်နယ်ထရန့်ရဲ့ပါတီပါမစ်ဘရော်နီရှုံးနေခဲ့တဲ့ပြည်နယ်တွေမှာထရန့်ကနိုင်ခဲ့တာပါမစ်ချီဂန်မှာသူနိုင်တယ်မစ်ဂရမ်နီကဆယ်မဲနဲ့ရှုံးနေတာပါအုပ်ချုပ်ရေးမှူးရော်မနီအနေနဲ့ဟီလာရီကလင်တန်ကိုပဲဝေဖန်ထိုးနှက်တာမျိုးကျွန်မဖြစ်စေခြင်းခဲ့တာပါ
အရင်တော့ထရမ့်နဲ့ပြိုင်ပွဲဖြစ်ခဲ့တဲ့ထဲလွတ်တော်အမတ်တက်ခရော့စ်ကတော့သူ့အနေနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ခုထိရွေးချယ်ထားတဲ့ဆိုရအဖွဲ့ကိုယုံကြည်မှုရှိတဲ့အကြောင်း ABC ရုပ်သံကိုအခုလိုပြောပါတယ
် I'm encouraged by the team
ခုဖွဲ့စည်းလာမယ့်အစိုးရအဖွဲ့နဲ့သူတို့ဥတီလှုပ်ဆောင်မှာတွေကိုကျွန်တော်အားတက်မိပါတယ်သူတို့ပထမဆုံးရက်တရအတွင်းအင်တိုင်းအားတိုင်းလှုပ်ဆောင်မှာတွေကိုလည်းအားတက်မိပါတယ်စီးပွားရေးလုပ်ငန်းအသေးစားတွေအပေါ်ဝင်းဒိုးဝင်ပိုးဖြစ်နေတာတွေနောက်ပြီးအလုပ်အကိုင်ဖန်တီးရေးမှာအဟံတားဖြစ်နေတာတွေကိုလည်းဖယ်ရှားမှာကျွန်တော်အားတက်မိပါတယ်ဒါဟာသမ္မတအနေနဲ့ဆောင်ရွက်သင့်တဲ့ကိစ္စတွေပ
ါထရန့်သမ္မတသည်အဖြစ်ကျန်းသက်သာချိန်ဆိုပြီးတာဝန်ယူပြီးဆိုတာနဲ့ရီပေါ်ဘလီကန်တွေအနေနဲ့လည်းသူတို့ရဲ့အစီအစဉ်တွေကိုတွန်းအားပေးတဲ့နေရာမှာနောက်တော့မနေသင့်ဘူးဆိုပြီးတက်ခရူးစ်ကပြောဆိုသွားပါတယ
် We have a mandate for changeAnd Republicans have
အပြောင်းလဲတွေလုပ်ဖို့ကျွန်တော်တို့ကိုတာဝန်အနှင်းထားပါတယ် Republican အနေနဲ့အခွင့်အလမ်းတွေရထားပြီးပါပြီအင်ပီရိုကိုထိန်းချုပ်ထားသလိုအုပ်ချုပ်ရေးအာဏာကိုအားလုံးရထားတာပါအထက်လွှတ်တော်အောက်လွှတ်တော်နှစ်ရလုံးကိုလည်းလွှမ်းမိုးထားတာပါဒါကိုအချီးအနှီးအဖြစ်မခံပါနဲ့အောင်မြင်အောင်ဆောင်ရွက်ရပါလိမ့်မယ
်ဒီတော့တွင်ဒေါ်နယ်ထရန့်အနေနဲ့ရွေးကောက်ပွဲမဲဆွယ်ပွဲတွေအတွင်းပေးခဲ့တဲ့ဂရီတွေမပြတ်ဖို့သူသဖြင့်သူပြောခဲ့တဲ့အတိုင်းအသက်ကြီးသူတွေရဲ့စည်ရင်းသားတွေအတွက်ကြိုးခံစား권တွေကိုကာကွယ်ဖို့လိုမယ်ဆိုပြီးသတိပေးပြောဆိုတာတွေလည်းရှိနေပါတယ်ထက်လွတ်တော်အမတ်ဘန်နီဆန်ဒါစ်က ABC ရုပ်သံကနေခုလိုပြောပါတယ်
Trump said when he was running for president you heard him say this
သမ္မတအဖြစ်မဲဆွယ်နေတဲ့ချိန်တုန်းကသူဟာတက်ကြီးပင်စင်ခံစား권ကျမ်းမာရေးဆောင်လျှောက်စီပြီးတော့အစိုးရထောက်ပံ့တွေကိုမဖြတ်တောက်မဲ့ဦးတည်သော Republican ဖြစ်တယ်လို့ဆိုခဲ့ပါတယ်အခု Republican Party ရဲ့မှာတက်ကြီးကျမ်းမာရေးဆောင်လျှောက်ကိုပြန်တောင်းနေတဲ့သူတွေအကျိုးခံခံစား권အကြီးအကျယ်လျှော့ချနေတဲ့သူတွေရှိလာနေပါတယ်သူပြောခဲ့တဲ့အတိုင်းဂရိတည်နိုင်မှမလား
ဒေါ်နယ်ထရန့်အနေနဲ့ဆိုရဖော်ဝင်ဝင်ကြီးတွေကိုလာမဲ့သတင်းပတ်တွေအတွင်းအပြည့်အစုံရွေးချယ်မယ်လို့မျှော်လင်းရပါတယ်။ယာနဲ့ကြီးတဲ့တခြားရွေးချယ်ရမယ်အစ်စ်နိုင်တဲ့ဒါဝင်ရှိသူတွေကိုတော့ဇန်နဝါရီလ20ရက်နေ့သမ္မတအဖြစ်ကျန်းသစ်စာချိန်ဆိုပြီးနောက်မှမှရွေးချယ်မယ်လို့မျှော်လင်းရအောင်ပါခင်ဗျာ
။အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမတင်ငင်ထိုက်တဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်
။မြန
င်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းစီစဉ်ကနေကြိုးဆိုပါရစေဒီကနေ့မြန်မာနိုင်ငံတွင်းကလာတဲ့သတင်းတွေမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့အခြေအနေတွေကိုအများဆုံးကြည့်လိုက်မယ်ဆိုရင်ရှမ်းပြည်ဘက်မှာတိုက်ပွဲတွေဖြစ်ဒုက္ခသည်တွေထွက်ပြေးတခါရခိုင်ပြည်ဘက်ကမတည်မငြိမ်အခြေအနေတွေရန်ကုန်မြို့ထဲမှာလည်းပဲဟိုနေရာဒီနေရာမှာအသေးစားပေါက်ကွဲမှုတွေဖြစ်စသည်အပြင်အများသတင်းအများစုကတိုင်းပြည်ရဲ့အခြေအနေကိုအကောင်းဘက်ကိုပြတာမဟုတ်ဘဲနဲ့တိုင်းပြည်ရဲ့အခြေအနေမရေမရာရှိနေတယ်ဆိုတဲ့ဘက်ကိုပြတဲ့သတင်းတွေကများပါတယ်။ဆိုတော့ကလက်ရှိ NLD Party ဦးဆောင်တဲ့အစိုးရအနေနဲ့ဒီကနေ့တိုင်းပြည်မှာဖြစ်ပျက်နေတဲ့အခြေအနေကိုတည်တည်ငြိမ်ဖြစ်အောင်အားလုံးထိန်းသိမ်းပြီးတော့ဟလာတကယ်အတိကအရေးကြီးတဲ့ကိစ္စတွေဖြစ်တဲ့လူလူစာဝန်ရေးပြည်လည်ဖို့စီးပွားရေးအဆင်ပြေဖို့တခါတွားနေတဲ့ဒီမိုကရေစီအပြောင်းအလဲကိုတည်တည်ရအောင်ဆက်ပြီးဖော်ဆောင်ဖို့တကယ်ပဲဆွမ်းဆောင်နိုင်မယ်လို့ယုံကြည်ကြပါသလား။ဒီကြောင့်ဆွေးနွေးကြဖို့ဖြစ်ပါတယ်။ပြည်내ဆွေးနွေးပြဖို့အတွက်လွတ်တော်ကိုယ်စားလှယ်ဟောင်းနှစ်ဦးကိုဖိတ်ခေါ်ထားပါတယ်တဦးကတော့ဦးရဲထွန်းဖြစ်ပြီးတဦးကဒေါ်ညိုညိုသိမ်းပါအားလုံးကိုကျေးဇူးပါတယ်ခင်ဗျာမင်္ဂလာပါစိတ်ဝင်စားနဲ့ဝင်ရောက်ဆွေးနွေးမဲ့သူတွေမှတ်ချက်ပေးဖို့ဆွေးနွေးထားသူတွေအတော်များများရှိပါတယ်ကျွန်တော်တို့အားလုံးကိုအချိန်ပေးပြီးဆွေးနွေးဖို့အတွက်ကြိုးစားပါမယ်အားလုံးကလည်းပဲတတ်နိုင်သမျှလိုရင်းတူရှိနဲ့ထိထိမိမိဆွေးနွေးပေးကြဖို့ပန်ကြားပါတယ်ခင်ဗျာပထမဦးဆုံးပင်နေဆွေးနွေးမဲ့သူနှူးရဲ့သဘောထားကိုရင်ဆုံးနားဆင်အောင်ပါဆရာဦးရဲထွန်းခင်ဗျာဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေကအခုနပြောခဲ့တဲ့များအားဖြင့်မတိမငြိမ်အခြေအနေတွေကိုကြားနေရပါတယ်ဆိုတော့လက်ရှိအစိုးရရဲ့ဒီကနေ့အခြေအနေဒီဘက်မှာကင်တွယ်လှုပ်ဆောင်နေပုံနဲ့ပတ်သက်ပြီးတော့ဆရာသဘောထားအမြင်အရင်ဆုံးသိပါရစေ
။အခုကင်တွယ်ဖြည့်ရှင်းနေပုံနေရတော့ဟိုမှန်မှန်ကန်ကန်ဖြည့်ရှင်းနေတယ်လို့ပဲကျွန်တော်အသုံးသတ်ပါတယ်။ဟိုဘာဖြစ်လို့လဲဆိုတော့ဒီအနောက်ဘက်ရခိုင်မှာဖြစ်တဲ့ကိစ္စရဲ့ဒီကျွန်တော်တို့ဒီနေဇာဘောနော်တရုတ်နေဇာမြန်မာနေဇာမှာဖြစ်တဲ့ကိစ္စတွေရေကဟိုတခုကတော့ဟိုဒီတိုက်ခံအဖွဲ့အစည်းနိုင်ငံရေးအဖွဲ့အစည်းတွေပါတယ်ကနေတမင်လုပ်တဲ့ဟာတော့မဟုတ်ဘူးလို့ကျွန်တော်သုံးသပ်ပါတယ်အဲ့တော့အနောက်ဘက်ကအဖွဲ့အစည်းနဲ့ပတ်သက်ပြီးလို့ရှိရင်လေအခုဒီတတင်းတွေပေါ့ပြဿနာဖြစ်တာကတတင်းမှားတွေကိုနိုင်ငံတကာမီဒီယာနဲ့ပင်မှာရောက်အောင်ပို့ပြီးတဲ့အခါကျတော့နိုင်ငံတကာကအထင်အမြင်လွဲမအောင်လုပ်တဲ့ကိစ္စအဲအဲ့ဒါကိုကျွန်တော်တို့အဓိကဖြေရှင်းရလိမ့်မယ်လို့ထင်တယ်အဲ့တော့အခုကိုဖီအန်လည်းရောက်လာပြီသူနဲ့နိုင်ငံသားတွေပါဝင်ဖွဲ့စည်းထားတဲ့ကော်မရှင်ကိုလည်းဒေါ်ဆန်းစုကြည်ကဂျိုးဖွဲ့ထားတဲ့ကိစ္စမှာဒီအနေထားမှာဒီအခြေအနေမှာဟိုကောင်းကောင်းအသုံးတည့်လိမ့်မယ်လို့ထင်တယ်သူတို့သွားပြီးလေ့လာပြီးတဲ့အခါကျလို့တရင်အမှန်တွေကိုသူတို့ထုတ်ပြန်ကြေညာလိုက်လို့ရှိရင်ဒါဟာတရင်မှထုတ်ပြန်နေတဲ့လူတွေကြေညာထားတာပေါ်သွားမှာပေါ့လေအဲ့တော့ကျွန်တော်တို့ကအခုပြီးတဲ့လောက်ကတော့ဟိုတမ်ဘောကဆောင်ရွက်နေတဲ့ကိစ္စတွေကလည်းအဲဒီဥရင်းနဲ့အညီပဲဆောင်ရွက်ထားတာဖြစ်တယ်လို့အဲ့လိုနားလည်ပါတယ
်ဟုတ်ကဲ့
အဲ့တော့အဲ့ဒီကိစ္စကတော့စိတ်ဆိတ်ဆိုးရင်ကြာမရှိဘူးပေါ့
ဟုတ်ကဲ့ဒေါ်ညိုညိုတင်းသဘောထားလည်းသိပါရစေခင်ဗျာ
မကျမတော့လေဒီအရှိမရောက်ဒေသမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးတော့ဒါတိုင်းရင်းသားပြည်သူလူထုတွေဒီလိုနင်းနာမှုဆုံးရှုံးမှုတွေအသက်အိုးရေးစီးကျိန်တွေဒါပျက်စီးပြီးတော့ပေါ့နော်အဲ့လိုစစ်ပွဲရှောင်နေရတဲ့အနေအထားတွေရောက်နေတဲ့ပုံမှာအများကြီးဝမ်းနေပါလေဒါနဲ့ပတ်သက်ပြီးတော့လည်းအာနိုင်ငံတော်ဘိုင်းကအတော်ဝင်ရှိပုဂ္ဂိုလ်တွေအနေနဲ့အမြန်ဆုံးပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အခုစားမှုတစုံတရာတော့စောင်းရက်တင်နေလို့တော့ကျွန်မထင်တယ်ပေါ့လေ
Okay အခုလက်ရှိလုပ်နေတာကရောအခုလက်ရှိလုပ်နေတာကရောအစိုးရကအခုလက်ရှိလုပ်နေတာကရောတိတိယရောလုပ်နေတယ်လို့တော့ညူတင်ယူဆပါသလား
အော်ကျွန်မကအရှိမြောက်ဒေတာနဲ့ပတ်သက်လို့ရှင်တော့အစိုးရဘိုင်းကလုပ်နေတဲ့အပေါ်မှာလိုအပ်ချက်တွေအများကြီးရှိတယ်လို့တော့ကျွန်မယူဆတယ်လေနော်ဒါနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နဲ့ကိုင်နဲ့တိုင်းရင်းသားအင်အားစုရောလက်နဲ့မကိုင်နဲ့တိုင်းရင်းသားအင်အားစုရောဒါတက်မရောကာကွယ်ရေးဦးစီးချုပ်ကဒါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပေါ့သုံးဖွဲ့ပေါ့နော်ဒီသုံးခွင့်ဆိုင်ဆွေးနွေးပွဲရတော့အများဆုံးလုပ်တယ်အခုလိုမျိုးဒါစစ်ပေးဆောင်တဲ့ပုဂ္ဂိုလ်ပြည်သူတွေများလာတာဟာတကယ်ကိုပဲပေါ့နော်ဒါကျွန်တော်တို့တွားနေတဲ့နိုင်ငံတော်တည်ဆောက်ရေးမှာအများကြီးဒါထိခိုက်မှုရှိတယ်ဒါကြောင့်မလို့လို့အရှိမရောက်ဒေသအတွက်ဆောင်ရွက်ချက်တွေမှာတော့အများကြီးအစိုးရအနေနဲ့ဒီထက်တစ်ထက်ဝင်လုပ်ရမှာလည်းအများကြီးရှိသေးတယ်လို့တော့ကျွန်မယူဆတယ်လေ
ဟုတ်ကဲ့ဆရာဦးတဲ့ဦးရထွန်းပြီးခဲ့တဲ့ဂျပိုင်းကနိုင်ငံပါတီ73ပါတီပေါင်းပြီးတော့ကြေညာချက်ထုတ်တယ်ဆရာတို့လည်းတွေ့ပြီးသားတွေ့ပြီးသားဖြစ်မှာပါဆိုတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကအစိုးရအကြက်တဲဆိုင်တဲ့အခြေအနေရောက်နေတယ်လို့ဆရာတို့ထုတ်မြင်သလား
အဲကျွန်တော်တော့အဲ့လိုမမြင်ပါဘူးဗျဟိုဒီဟိုကာလုံအစည်းအဝေးခေါ်ဖို့ဆိုတာကလည်းအမှားတော့နိုင်ငံတော်သမရရဲ့ဟိုတာဝန်ပဲလေအဲ့တော့သူလိုအပ်လို့ရှိရင်ခေါ်မှာပေါ့အဲ့တော့ကျွန်တော်တို့ဥစော်သေးပြောပြထားတဲ့အရာသိရတာကတော့လေဒေါ်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်နဲ့လည်း ဒီမကြေညာပဲနဲ့ပေါ့နော်ဒီလိုအပ်တဲ့ကိစ္စတွေတိုင်ပင်တာဆွေးနွေးတာရှိတယ်လို့သိရပါတယ်။တရားဝင်သတင်းထုတ်ပြန်တာကတော့တစ်ခါထုတ်ပြန်ကြေညာတာရှိတာပေါ့လေ။အဲ့တော့ဒီကျွန်တော်တို့အရှိမျောက်မှာဖြစ်တဲ့ပြဿနာကလည်းပြောမယ်ဆိုရင်တော့ဟို27ရာစုပင်လုံးတက်ဖို့အတွက် NCA လက်မှတ်ထိုးဖို့ကိစ္စစတယ်လို့ပြောနိုင်တာပေါ့။အဲ့ဒီမှာဒေါအောင်ဆန်းစုကြည်အနေနဲ့ကတော့အားလုံးပါဝင်ရေးမူအရဒီ AA တို့ DNA တွေတို့ကိုကန့်တို့လည်းပါပြေကျင်တာပေါ့အဲ့တော့တမတော်အနေနဲ့ကတော့အဲ့ဒီ၃ဖွဲ့ကိုတော့အဲလက်နဲ့စွန့်ကြောင်းလက်နဲ့ချကြောင်းဒါမှမဟုတ်လက်နဲ့ချဖို့လက်နဲ့ကန်လန်းနေမှမှန်ကန်မှုဆိုတာကြီးညာဖို့အဲ့လိုသူတို့ကတော့တောင်းဆိုတာပေါ့လေ
ဟုတ်ကဲ့အ
ဲ့တော့ KIA ကိုတော့အဲ့လိုမတောင်းဆိုဘူးအဲ့တော့ KIA ကိုသူကသူ့ကြီးပဲ NCA လက်မှတ်ထိုးလာအောင်ဖိပြီးတော့တိုက်တာပေါ့ဖိအားပေးတာပေါ့ဖိအားပေးတော့သူတို့ဌာနချုပ်ကိုဝိုင်းပြီးတော့ဖိနဲ့အနေထားမှာပြန်ရရဒီပြန်ပြီးတော့ဒါဟိုလက်တုံပြန်တဲ့သဘောပါအဲ့တော့ဒီဟာနဲ့ပတ်သက်လို့ရှင်တော့ဒီပြဿနာပြေလည်သွားဖို့ဆိုရင် NCA ဒီလက်မှတ်ထိုးနိုင်ဖို့အားလုံးပါဝင်နိုင်အောင်ဘယ်လိုလမ်းဖွင့်ပေးမလဲ
ဟုတ်ကဲ့
အဲ့အဲ့ဒါကိုဟိုဖြည့်ရှင်းပေးနိုင်ရင်ဒီပြဿနာငြိမ်းသွားမှာပါ
ဟုတ်ကဲ့တော့ညိုသိန်းကရောလက်ရှိအခြေအနေအရရပေါ့နော်ကျွန်တော်ကတော့ဒီသားတစ်ခုအခြေအနေတစ်ခုလည်းမဆိုလို့ပါဘူးတနိုင်ငံလုံးရဲ့အခြေအနေရရကိုကြည့်ရအစိုးရကအကြက်တဲဆိုင်တဲ့အခြေအနေရောက်နေတယ်လို့တော့ညိုသိန်းရောတင်ရောမြင်ပါသလား
အချင်မကတော့လေအကြက်တဲဆိုတာတဲ့အစိုးရကဒါစိန်ခေါ်မှုတွေအများကြီးကိုတွေ့နေရတယ်လို့တော့ကျွန်မကယုံကြည်တယ်လေအာဒီစိန်ခေါ်မှုတွေကလည်းပဲအခုဒီအစိုးရလက်ထက်မှာဝန်ကြီးတိုင်းကနေပေါ်လာတာမဟုတ်ဘူးအရှင်အစိုးရလက်ထက်အဆက်ဆက်ကလေးကအာဒီဒီအကြောင်းရင်းတွေကိုအခြေခံပြီးတော့ဒီနေ့အခြေအနေတွေဖြစ်လာတာဆိုတဲ့အခါကျတော့အခုလက်ရှိအစိုးရအနေနဲ့ကတော့တော်တော်လေးကိုဒါခက်ခက်ခဲခဲကိုရင်ဆိုင်ရမယ့်အနေအထားတော့ရှိပါတယ်။ဒါပေမဲ့အစိုးရတရဲ့အနေနဲ့ကတော့သူကပေါ့နော်ဒါရွေးကောက်ပွဲမှာပေးထားတဲ့ကတိတွေနဲ့အညီပေါ့နော်တရားဥပဒေစိုးမိုးရေးကိုတော့စစ်စစ်ချင်ပြည်ပစီစီဆောင်ရွက်တင်တယ်လို့တော့ထင်တယ်လေကျွန်မက။အဲ့တော့ပြည်တိုင်းတရားဥပဒေစိုးမိုးရေးအတွက်ပြည်တိုင်းဝန်ကြီးဌာနကအဓိကတာဝန်ရှိတယ်ဆိုပေမဲ့လည်းပေါ့နော်ကျွန်မတို့မှာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေရှိတယ်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်တွေရှိတယ်ပေါ့နော်အဲ့တော့သက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရဲ့အကူကဲမှုအောက်မှာပေါ့နော်ဒီသက်ဆိုင်ရာရဲတပ်ဖွဲ့ဝင်များကအကြိတရားကင်းကင်းနဲ့ပေါ့နော်အာကြီးကြီးချွန်ချွန်ကိုယ့်ရဲ့တာဝန်ကိုကြီးကြီးမြတ်ထမ်းဆောင်မယ်ဆိုလို့ရှိရင်တော့ကျွန်မတို့အခုထက်ပိုပြီးတော့အများကြီးကောင်းတဲ့တရားဥပဒေစိုးမိုးမှုရရှိမယ်လို့တော့ကျွန်မထင်တယ်လေ
ဟုတ်ကဲ့ပါခင်ဗျအ
ဲ့ဒါကတော့ကျွန်မတို့ဒါနိုင်ငံရေးအပိုင်းပေါ့လေဒါတရားဥပဒေစိုးမိုးရေးအပိုင်းပေါ့လေအာကျန်တဲ့စီးပွားရေးအပိုင်းမှာလည်းအစိုးရအနေနဲ့လုပ်နိုင်တာတွေအများကြီးရှိပါသေးတယ်ဒါပေမဲ့အဲ့ဒါမျိုးတွေအခုတော့တိတ်မတွေ့ရသေးဘူးပေါ့နော်ဘယ်ချိန်ကျမှလုပ်မလဲတော့ကျွန်မတို့စောင့်ကြည့်နေပါတယ
်ဟုတ်ကဲ့ပါပြန်တဲ့ဝင်ရောက်ဆွေးနွေးမဲ့တော်တော်ရှင်တွေဖိတ်ခေါ်ပါမယ်ပထမအဦးဆုံးကပလဲမျိုးကကိုဇော်မြင့်ဖြစ်ပါတယ်ကိုဇော်မြင့်သဘောထားဆွေးနွေးပါခင်ဗျဟ
ယ်လို
ဟုတ်ကဲ့ဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အစိုးရကဒီအကြမ်းဖက်ဒေသတွေဖြည့်ရှင်းနေနေရမှာတော့ကျွန်တော်တို့အနေနဲ့ကတော့ပုံမှန်လင်းရှိရလို့မြင်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့နောက်ဆုံးရခိုင်ဘက်မှာဖြစ်တဲ့ပြဿနာတွေဆိုရင်အတွက်ကအချိန်နဲ့တပြေးညီညီကြထုတ်ပြန်ပြရမှာဆရာခက်ခဲရရှိပါတယ်။အဲအထူးကကတော့ဒီအားတွေပေါ့အဆရာဘုံနိုင်ငံတကာကအဝိုင်းဒီပြားပေးရဲ့ကဏ္ဍမှာအဆရာအနေနဲ့တော့ခိုင်ရတော်တော်လေးချက်တယ်လို့ကျွန်တော်တို့ထင်တာပေါ့
ဟုတ်ကဲ့ပါဒီ
ဘက်မှာဆိုလဲဟိုရှင်းရပိုင်းကဟိုတပုံလေးရဲ့လောရတရားစီးရင်အရင်မတမတ်ကိုလို့ဆိုပါတယ်သူကသာရှိရင်အစိုးရရဲ့တပ်တွေတိတ်နေပါ냐မလို့ခင်ဗျာကျွန်တော်တို့ဝင်နေစီးပွားရေးတွေဒီကပြင်မှာထားတိုက်ခိုက်နေတဲ့အပိုင်းမှာတော့အရှိရပိုင်းကပူချုပ်နေရတော့မင်းမလောက်မင်းမရှာခြံနှင်းကကြတယ်လို့ကျွန်တော်တော့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုဇော်မြင့်
တို့ကထိကြရင်ဆိုင်မှုရအတွက်ကတော့အစိုးရတပ်တွေဒီနေ့တိတ်နေတာလို့ပဲလုံးတင်ပါတယ်လူလူကြီးပြင့်နဲ့ပြစ်ခတ်တာကားတွေမရှိတာတွေလူလူချင်းတာမလုံးငန်းကြီးလုတာတော့အဲ့ဒါကပူချုပ်နေရတော့ထမင်းဝတ်ဖို့ပဲတင်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုဇော်မြင့်ကျေးဇူးတင်ပါတယ်နောက်တစ်ယောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်ကနေဒါကကိုမျိုးစင်ကိုမျိုးစင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကဒီအရှိမျောက်ပိုင်းဒေသမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ကျွန်တော်ဆွေးနွေးပါမယ်ဒီကကျွန်တော်တို့မြင်ကကျွန်တော်မြင်ကတော့ဒီဒေါန်းစင်စီဒေါန်းစန်းစုကြည်ရဲ့ဒီအစိုးရပေါ့နော်ဆိုရင်တော့ဒီကဒီကတိုင်းရင်းသားရဲ့ပြဿနာကိုကျွန်တော်မြင်တော့တီတီချာချာမကင်တော့မကင်တော့ ဆိုကျွန်တော်မြင်တယ်။ဘာဖြစ်လဲဆိုရင်တော့ဒီကသူတို့ NLD အနာရပြီးနောက်မှာဒီတိုင်းရင်းသားနိုင်ငံရေးပါတီပဲရောဒီတိုင်းရင်းသားလည်းနဲ့ကိုင်ပဲရောအခုဒီတိုက်ပွဲဖြစ်နေတဲ့ပြဿနာကမြန်မာပြည်မြောက်ပိုင်းမှာပေါ့နော်ကချင်တို့ဒီကိုကတို့နော်ဘီတို့ DNA တို့ကတကယ်သိုးစစ်တဲ့အစီအစဉ်ကိစ္စမှာတောင်းဆိုကြီးကဘာတခုံးမှမပြောဘူးလေအဲ့ဒါကြောင့်ကျွန်တော်အမြင်ကတော့ဒီကိစ္စကတော့တော်တော်လေးခက်မယ်ကျွန်တော်မြင်တော့ဒီတိုင်းသားအရေးမှာလေ
ဟုတ်ကဲ့ဒီ
ကိုကြားရှိမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟု
တ်ကဲ့
နောက်ပြီးတောင်းဆိုကြီးကအဓိကကျွန်တော်အကြံပေးချင်တာကတော့ဒီတိုင်းနာနိုင်ငံရေးပါတီပဲရောနောက်ပြီးတင်နာလည်းနဲ့ကင်ပဲရောဒီချေစားပေါ့နော်ဒီဦးစားပေးပြီးတော့ဆွေးနွေးစီချင်ပါတယ်ခင်ဗျဟုတ်ကဲ့
ကိုမျိုးစင်ကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်တစ်ဆက်တည်းဖိတ်ကောပါမယ်စလိုင်းဘွေကုံးစလိုင်းဆွေးနွေးပါခင်ဗျဟ
ုတ်ကဲ့ဆရာဟိုဒီစစ်အခုဖြစ်နေတဲ့ချိန်မှာဒီရခိုင်ဖျားဥစ္စာတော့နည်းနည်းခက်မယ်ဒီအစ်မြောက်ပိုင်းကဖြစ်နေတဲ့ဥစ္စာကတော့တကယ်လို့များတော့အောင်ဆန်းစုကြည်တာဒီကချုပ်ကိုအမှုနည်းနဲ့ဖိအပ်ပေးနိုင်မယ်ဆိုရင်ဒါလမ်းကြောင်းရှိတယ်။ဘယ်လိုလမ်းကြောင်းရှိတယ်လဲဆိုရင်ခုနဆွေးနွေးသလိုပဲ။အဲ့ဒီ၃ဖွဲ့ကိုဒါအာကာဒရီဘာဒီမထားတော့ပဲနဲ့ဒီ NCA ပြည်လုံး27ရာစုပြည်လုံးကြီးလာခါမှာဖိတ်ခေါ်လိုက်ရင်တော့ဒါပြည်လည်နိုင်တယ်။တုတ်တုံညာလည်းပဲဒီရခိုင်ဖိတ်ကတော့နည်းနည်းလူမျိုးတွေစံတယ်ဘာသာရေးစံတဲ့ခါကျတော့ရည်ရှိသူဖြစ်စီရမှာဖြစ်တယ်။အဲ့တော့ NLD အနေနဲ့ဒီရခိုင်ကိစ္စကိုအရင်တုန်းကနေနေဆော့တွေ့တလားလို့အဲ့လိုပဲမြင်တယ်ဆိုတော့ဒီနှစ်ဖက်စလုံးမှာအကျက်တည်တော့ဟောအနည်းနဲ့များတော့ဒီအစိုးရတော်တော်ရင်ဆိုင်နေရတယ်။နောက်စီးပွားရေးဖြစ်ကိုကြည့်မယ်ဆိုရင်တော့ NLD အစိုးရကသူတို့လုပ်ရည်ကိုင်မရှိတာလားတော့မသိဘူး။ရှိရသားနဲ့ဟောမလုပ်ရတာလားတော့မသိဘူးပေါ့နော်။အဲ့တော့ဆောင်ပြေးနေတာပါကျွန်တော်တို့တွေ့ရတယ်။အဲ့တော့အစောက်တရားများများလွန်းတလားတော့အောင်ဆန်းစစ်တယောက်ထဲပဲကြည့်ပြီးတော့မှဟောစစ်သားမှထွက်ခိုင်းပြီးတော့မှဝိုင်းကြည့်နေကြတဲ့ပုံစံပဲဆိုတော့ဒါသူလည်းအစ်ကြီးနေပြီဆိုတော့စိတ်တော့မကောင်းစရာဆိုတော့ရှင်းနာကမှာတော့ဘလို့ဖြစ်လာမလဲဆိုတဲ့ဥစ္စာတော့နည်းနည်းဟိုခံဖမ်းလို့တော့မလွယ်ဘူးပေါ့နော်ဆရာနော
်ဟုတ်ကဲ့ပါခင်ဗျာစလိုင်းပွေကုန်းကျေးဇူးတင်ပါတယ်နောက်တစ်ဦးကတော့စောင်းလာမင်းစောင်းလာမင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီဒေါ်စိုးစောင်းတဲ့ NLD ဆိုရဟာဒီပြည်ပြင်ပြောင်းလဲရေကိုလုတ်ပင်းနိုင်နေနေလို့တော့မပြောနိုင်ဘူးခင်ဗျာဝင်ကြည့်လို့လည်းတိတ်မရှိတော့ဘူးဘာကြောင့်လဲဆိုတော့အပြောင်းလဲကိုတကယ်လို့လာရင်သင်းရဲပါတီနဲ့ပုံမဆောင်ရရပါလိမ့်မယ်အခုဟာကတရားတပ်ပါတီတွေကစက်တော်မှာဘလို့အစုံမျိုးကိုပဲတင်ပြနေတယ်။အလဲဒီကတက်ကွက်နေတော့ဘလို့ပြည်ပြင်ကြောင်းလဲနိုင်ပါလေ။လက်တော်ထဲကိုရောက်ရှိနေကြတယ်လက်တော်အမတ်တွေဟာမြင်းမြခင်တရားသားတွေထောက်ခံမုန်းကိုရရှိလို့ကြောင်းနေကြတယ်လက်တော်အမတ်တွေဖြစ်ပါတယ်ခင်ဗျာ။သူတို့တွေရဲ့အစိုးကိုကန့်ကွက်တာဟာတရားသားပြည်သူတွေရဲ့ဆန္ဒကိုမျက်ပြည့်ပြီးတော့ကြပါတယ်။ရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းအလဲဒီကချင်းနေရရခိုင်မျိုးသားပါတီက23နေရာနိုင်ပါလေခင်ဗျာ။ဒီခိုင်လူမှုတွေဟာ ANP ကအမတ်တွေကိုဒီနေဝင်ကြီးချက်ကိုခံအပ်ဖို့တောင်းဆိုခဲ့ကြတယ်။ဒါပေမဲ့မလုပ်ပေးခဲ့ဘူးခင်ဗျာ။2008ခုစစ်ပုံကိုနားလဲပါတယ်။ဒါပေမဲ့2008ခုစစ်ပုံမှာတင်းရသားပါတီကလူတွေကိုဝင်ကြီးချုပ်မခံရဘူးလို့မပါဘူးခင်ဗျာ
။ဟုတ်ကဲ့
ဖြစ်နေတဲ့စစ်ပွဲတွေမှာဆိုလို့ရှိရင်လည်းစစ်တွေကထူးဆန်းတင်တာကိုဘာမှမပြောခင်နဲ့တင်းရသားလက်နက်ကင်အဖွဲ့ကကတ်သက်စစ်ကိုဆင်းနင်းလာတော့အတန်ကတမျိုးထွက်လာတယ်။ကျွန်တော်ပြောချင်တာကအမျိုးသားရင်ကြားစီရင်နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတကယ်လို့ရှင်ရင်တင်းနာပြည်သူတွေရဲ့တောင်းဆိုမှုကိုမြတ်ကွယ်မပြုပါနဲ့
။ဟုတ်ကဲ့။
ကိုချင်းစာတရားထားပေးပါ။တင်းရင်းသားလူမျိုးတွေတင်းနာပါတီတွေနဲ့ပူးပေါင်းဆောင်ရွက်ရဆောင်ရွက်ဖို့လို့တွေလုပ်နေပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုဆောင်လာမင်းကျေးဇူးများကြီးတင်ပါတယ်။ကျွန်တော်တို့ Facebook ကနေဆွေးနွေးထားတဲ့သောဒရရှင်တူက VOA ခေါင်းစဉ်တက်တာမှားနေတယ်တဲ့။ NLD အစိုးရကိုမေးရမှာမဟုတ်ဘူး။တရားဥပဒေစိုးမိုးရေးနဲ့ကာကွယ်ရေးက25ချက်သားတွေကင်ထားတာ။သူတို့လုံနိုင်မလုံနိုင်ဆွေးနွေးဖို့လိုတယ်ဆိုပြီးတော့ Facebook မှာသောဒရရှင်တူကမှတ်ချက်ပေးဆွေးနွေးထားပါတယ်။ဆိုတော့ဇော်ရွထွန်းလက်ရှိဖြစ်နေတဲ့အချက်တွေကထားပါတော့အစဉ်အဆက်ပြီးခဲ့တဲ့ပြဿနာတွေနှစ်ပေါင်းများစွာဖြစ်ခဲ့တဲ့အခြေအနေတွေကြောင့်လို့ဆိုရပေမယ့်လက်ရှိအုပ်ချုပ်နေတဲ့အစိုးရကဘလူဝဲဖြစ်စိုးမွေကောင်းမွေစက္ကန့်ရတဲ့အစိုးရဆိုတော့ဒီအစိုးရမှာပဲအဓိကဖြည့်ပြည့်လေအောင်ဖြည့်ရှင်းဖို့တာဝန်ရှိတယ်လို့ယူဆပါသလား
အဲ့လိုပဲပြောရမှာပေါ့လေအစိုးရတရားဆိုတာတော့ဟိုကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာဟိုတခြားဒီမိုကရေစီနိုင်ငံတွေလို့အာဏာရပါတီကသမရသို့မဟုတ်ဒီကောင်းဆောင်ကဟိုကန္တာအလုံးပေါ့နော်ကာကွယ်ရေးဒီစည်ရေးအလုံးမှာဒီဆောင်ရွက်ခွင့်အကန့်အသတ်တွေရှိပင်လေလို့လဲဟိုတချို့ကိစ္စတွေမှာသူ့ရဲ့သဘောထားကိုနားလည်သဘောပေါက်အောင်စီရင်နိုင်စွာရှိရမှာပေါ့ ဥပမာသူချပြတဲ့ကောင်းဆန်းစုကြည်ချပြတဲ့ all inclusive ဖြစ်ဖို့ဒီကျွန်တော်ညီငယ်ရေးဆွေးနွေးပွဲမှာပါဝင်ဖို့ဆိုတဲ့ဟာမှန်ကန်တဲ့ဒီနိုင်ငံရေးသဘောထားဖြစ်ပါတယ်အဲ့ဒါကိုတမတော်ကလက်ခံလာအောင်သူဆွေးနွေးနိုင်ခဲ့ဘူးလို့ကျွန်တော်သုံးသပ်တယ်ဒါကြောင့်မလို့ကျွန်တော်တို့ဒီသုံးပွဲကိုတတ်တတ်သွားပြီးဆွေးနွေးတဲ့အခါမှာဒီတမတော်ဘက်ကနေပြီးတော့ပဲဒီအချက်ကိုထပ်တောင်းဆိုတယ်တော့တော်လည်းနည်းနည်းတော့ပျော့ပြောင်းသွားတာပေါ့လေတောင်းဆန်းစုကြည်နဲ့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာအဲလုံးဝလက်နဲ့ချရမယ်လို့တောင်းဆိုတာမဟုတ်ပါဘူးအဲ့လိုလက်နဲ့ကင်လန်းစဉ်ဆွန့်လွတ်ကြောင်းဆိုတာကြီးညာဖို့ဆိုပြီးတော့အဲ့လိုတောင်းဆိုတဲ့အခါကျတော့ဒီသုံးဘွဲကအနားလည်မှုလွဲပြီးသူတို့ကတော့အဲဒီနိုင်ငံတော်အတိုင်းပင်ခံကနေပြီးတော့ဒီစီဝေးကိုတက်ဖို့ဟိုလိုလားတယ်ဒါကြောင့်ကျွန်တော်တို့လည်းတက်မယ်ဆိုပြီးသူတို့ကပြောပြောရှင်ရင်းနဲ့ကြီးညာလိုက်တာပေါ့အဲ့ဒီအချိန်မှာကျွန်တော်တို့တက်မတော်ကိုယ်စားလှယ်ကနေပြီးတော့ဟိုဒါဒီဖွဲ့ဟိုဒီကိုမဖိတ်တော့ဘူးဆိုပြီးတော့အဲ့လိုပြောလိုက်တဲ့အခါကျတော့ဟို KIA ကိုတော့ဟိုသမထုတ်ခွင့်ပြုမယ်ဆိုတဲ့ပေါ်အဲ့တော့ KIA ကဒီသုံးဖွဲ့မပါရင်ဟိုဒီသမမထိုးနိုင်ဘူးဆိုတဲ့အခါကျတော့ KIA ကိုဖိတိုက်တာပေါ့လေအဲ့တော့အဲ့ဒီလိုဖြစ်လာတဲ့အခါကျတော့အကြမ်းတဲ့ပြဿနာတွေပါအခုစီဝါရေးလမ်းကြောင်းတွေကိုနှောက်ရှက်ပေးတာပြည်သူလူထုကိုဒီဒုက္ခပေးတာအဲ့ဒါတွေသက်တိုက်ဖြစ်လာတာပေါ့ဒါတွေရဲ့အဲ့ကြည့်လို့ပြောရမှာပေါ့
ဟုတ်ကဲ့
အဲထုံနီးလကောင်းမယ်ကျွန်တော်စီဝါရေးကိစ္စတွေမှာဆိုလို့ရှိရင်လေဒီတကယ်တတိနားလဲတဲ့ပညာရှင်တွေရဲ့ပူပေါင်းဆောင်ရွက်မှုမရဘူးလို့ကျွန်တော်ခံစားနေရမိတယ်အဲ့ဒါမှလည်းဟိုဒေါ်ဆန်းစုကြည်ရဲ့သဘောထားနဲ့လည်းဆိုင်မှာပေါ့ तू ကဟိုပညာရှင်တွေဟာအရင်အစိုးရကိုကူညီခဲ့ဘူးတယ်ဆိုရင် तू ကသူ့လူယုံကြည်ရတယ်လို့ तू တတ်မှတ်မတတ်မှတ်တော့ဘူးလို့ကျွန်တော်ကခံစားမိတယ်အဲ့ဒီလူတွေသူတို့ပြန်ခေါ်ဒါတိုင်မင်နာအသုံးပြုတာဒါမျိုးတွေသူမလုပ်ဘူးအဲ့ဒါကတကယ်အားနဲ့ကျက်ပဲအဲ့ကြောင့်မလို့ဒီအစိုးရအဖွဲ့ကိုနားလဲတဲ့ပညာရှင်တွေကူညီတာနဲတယ်အဲ့တော့ဟိုဒီဒီတက်တက်ကြွကြွဒီစီဝိုင်းကန္တာမှာလည်းဟိုဒီချက်ချင်းအပြောင်းအလဲတွေဖြစ်မလာဘူးပေါ့လေအဲ့လိုကျွန်တော်စမ်းမိပါတယ်
ဒေါ်ညိုသိန်းဆိုတော့အစိုးရအနေနဲ့ကလက်ရှိအခြေအနေမှာဒီအခြေအနေပြဿနာဘောင်းဆောင်ပေါ့လေအခြေအနေဘောင်းဆောင်ကိုပြည်လျောင်ဖြစ်ရှင်းပြီးတော့ရှေ့ဆက်သွားနိုင်ဖို့အတွက်လမ်းကြောင်းမှမှာရောက်နေတယ်လုံနေတယ်လို့ဒေါ်ညိုသိန်းမြင်သလား
အခုလမ်းကြောင်းမှန်ပေါ်မှာလမ်းကြောင်းမှန်ဆိုတာကလာလဲဒါတည်လို့ပေါ့နော်ဟိုဒီအစိုးရကဘယ်လိုသွားချင်လဲဆိုတာကိုပေါ်မှာမူတည်တာပေါ့နော်ဟိုကျမတို့ကခက်တာကအစိုးရကဥမာထားပါတော့အာစီးပွားရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နိုင်ငံရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့တိတိကျကျပေါ့နော်ကျမတို့ကဒါတိချင်းနဲ့ပေါ့နော်ဥမာဆိုစီးပွားရေးမှာဆိုရင်ဘယ်လိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုမျိုးလိုချင်တာလဲပေါ့နော်ကျမတို့ဒီတရားဥပဒေစိုးမိုးမှုမျိုးဆိုလို့ရှိရင်လည်းကျမတို့တရားဥပဒေစိုးမိုးရေးဘလို့တရားဥပဒေစိုးမိုးရေးကိုလိုချင်တာလေအဲ့ဒါအတွက်ကိုဘလို့နီးလန်းနေနဲ့သွားမှလဲဆိုတော့ကျမတို့ကတိကျတဲ့မဟာဗျူဟာနီးဗျူဟာတွေကိုပို့ပြီးတော့သိချင်တယ်ဒါမှလည်းဝိုင်းဝန်းဆောင်ရွက်ပေးမဲ့ဒါရက်ဖက်ဖွဲ့စည်းရေးဘက်ကဘယ်ဟာကိုပံ့ပိုးရမယ်ဆိုတာကိုဟိုသိလာမယ်ပေါ့အခုအခြေကကျမတို့ကအခုအခြေကကျမတို့ကအစိုးရကဘယ်လမ်းကိုဘလို့သွားချင်တယ်ဆိုတာဟိုပုံမပေါ်သေးဘူးလို့တော့ကျမကယူဆတယ
်အ
ခုစီးပွားရေးပိုင်းပဲဖြစ်ဖြစ်ပေါ့နော်တရားဥပဒေစိုးမိုးရေးပိုင်းပဲဖြစ်ဖြစ်ပေါ့ကျတော့မှလည်းလွတ်တော်ပိုင်းပဲဖြစ်ဖြစ်ပေါ့နော်ကျမတို့ဟိုဘလို့ပုံစံနဲ့သွားမယ်ဆိုတော့တိတ်မရှင်းလင်းမှုဖြစ်နေတာပေါ့လေအခုချိန်မှာတော့
ဟုတ်ကဲ့ခင်ဗျမြန်မာနိုင်ငံစမှုလုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံလူ့သမားသမဂ္ဂများအဖွဲ့ချုပ်ကဘိုလ်လူမှုဆောင်ဖြစ်တဲ့ကိုသနှင်းအောင်ဆွေးနွေးရမယ်လှည့်ပါကိုသနှင်းအောင်ဆွေးနွေးပါခင်ဗျာဟုတ်ကဲ့ပါအဓိကပေါ့နော်ဒီကျွန်တော်တို့
ရှမ်းပြည်နယ်မြောက်ပိုင်းမှာကျွန်တော်တို့ဒီတိုင်းနာလက်နက်ကန်ကြီးနဲ့ဒါဖြစ်ပွဲတွေဖြစ်လာခဲ့တယ်ပေါ့နော်ဒီဖြစ်ပွဲတွေဖြစ်လာပြီးကြာခင်မှာပဲဒီကောင်ဆန်းစစ်ကြီးကဒီပြည်ညာချက်တည်းထုတ်ပြန်ပြီးတော့မှတက်မလို့အရေးကြီးခဲ့ရတယ်။အဖြစ်လို့လဲဆိုတော့ဒီတိုက်ပွဲတွေကပြည်သူလူထုကိုတားရိုက်ခိုက်ခိုက်စေခဲ့တာကြောင့်မလို့ကောင်ဆန်းစစ်ကြီးကပြည်ညာချက်ထုတ်ပြန်ပြီးတော့ဟိုတက်မလို့အရေးကြီးတဲ့ပုံစံပြီးပြခဲ့ရတယ်ပေါ့နော်။ဟိုဒါပြင်ကျွန်တော်တို့ဟိုမြန်မာနဲ့တရုတ်တိပလက်တူစည်းဝေးတွေလုပ်နိုင်ခဲ့တာတွေကိုကြည့်ရင်ဒီပြည်ပွဲတွေကသိမ့်ချခင်မှာရပ်တန့်သွားမယ်လို့ကျွန်တော်တို့ကတော့ယူဆထားပါတယ
်။ဟုတ်ကဲ့။
နောက်တစ်ခုကတော့ရခိုင်ပြည်နယ်အခြေအနေဖြစ်ပါတယ်။ရခိုင်ပြည်နယ်အခြေအနေကလက်ရှိအခြေအနေကစနစ်တကျရှင်ရှင်ကိုတိုးစားနေရဘူးတော့ကျွန်တော်တို့တွေအားလုံးကအပြည့်အပြည့်ပြေးရမှာပါဒါပေမဲ့အင်ဒိုနီးရှားမလေးရှားနဲ့ထိုင်းတို့ကဆန္ဒပြပွဲတွေဖြစ်လာတာကြောင့်မလို့ကျွန်တော်တို့အနေနဲ့အစိုးရကိုတနိုင်ငံလုံးကပြည်သူတွေကဝန်းရံပေးရမယ့်အနေအထားမှာရှိတာလေနောက်တစ်ခုကတော့ရန်ကုန်မြို့ရင်းပေါက်ကွဲမှုကိစ္စတွေပါရန်ကုန်မြို့ရင်းပေါက်ကွဲမှုကိစ္စတွေကတော့ထုတ်ထားနိုင်ပြီလို့ကျွန်တော်တို့ယူဆထားပါတယ် ငါဟိုမြန်မာပြည်ဟိုဒီဖွဲ့ချုပ်ပေါ့နော်ဒီ NLD ဆိုရနေနေရတော့စီးပွားရေးဆိုင်ရာတိကျကိစ္စရက်တွေကိုခိုင်ပြဲတဲ့အခါမှာအခက်အခဲဆုံးဖြစ်ပါလိမ့်မယ်။NLD ရဲ့မူလရှိဒီစီးပွားရေးဆိုင်ရာမူဝါဒကကျွန်တော်တို့တိတိကျကျကျွန်တော်တို့ကိုယ်တိုင်လည်းမသိဘူးပေါ့နော်
။ဟုတ်ကဲ့ခင်ဗျာကိုတနေ့အောင်ကျွန်တော်တို့အချိန်နှဲသွားလို့ပါနော်နောက်လူအဖြစ
်အင်ဖော်မှုတွေရှိ
တယ်။လက်ပေးလိုက်ပါစေ။
ဘယ်လိုခက်ခဲနေလဲရှိရှိကျွန်တော်တို့
ဒီဆက်ဆွနေဖို့နှစ်ယောက်ကြံပါတယ်ကျွန်တော်တို့အမြန်ဆုံးဆွနေပြပါအချိန်တိမကြံတော့ပါဘူးကိုတိလည်းမူဆွနေပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီအစိုးရမှာနော်ဒီအစိုးရရဲ့လှုပ်ဆောင်ချက်ကတော့စိုးပါဘူးဒါပေမဲ့ကောင်းပါတယ်လက်ရှိအစိုးရရဲ့လှုပ်ဆောင်ချက်ကကောင်းရင်ပဲနော်အစိုးရနှစ်ယောက်ဖြစ်နေတယ်ဗျာကျွန်တော်မြင်တာကတော့ဘာဖြစ်လို့လဲဆိုတော့နော်ဒီအစိုးရကကောင်းအောင်လုပ်ရင်ပဲနော်စစ်အဖွဲ့အစည်းတွေကနော်ကန့်လန့်တိုက်နေတဲ့အတွက်ကျွန်တော်မြန်မာပြည်ဟာဘတော်မှကောင်းလာမှလို့ကျွန်တော်မမြင်ဟုတ်ဘူးဗျာ။ဘာဖြစ်လဲဆိုတော့နိုင်ငံတကာဝင်ရောက်ပြီးတော့ဆွေးနွေးတိုင်ပင်ညှိနှိုင်းကြမယ်ဆိုတော့ဖြစ်နိုင်ပါတယ်။ဒီလိုပဲเนาะနိုင်ငံတကာလာမယ်နိုင်ငံတကာကူညီမယ်ဆိုတော့เนาะဝင်ရောက်ဆက်ဖက်မှု
ဘာလို့
ပြောတာဒါကျွန်တော်တိုင်းနာပြည်သူကို
အခုနောက်ဆုံးကိုတင်ထွေးဝင်းဆွေးနွေးဖို့ပါကိုတင်ထွေးဝင်းဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ပါဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD ဆိုရာလက်ရှိဖြစ်နေတဲ့ပြဿနာတွေကိုငြိမ်းသက်ဖို့မှာကျွန်တော်မြင်လာတော့ဘာခံနေလဲဆိုတော့အမျိုးသားပြန်လဲတင်းညာရေးဆိုတဲ့အမြင်တစ်ခုခံနေတယ်ဗျာ။လက်ရှိဆိုရာအမျိုးသားပြန်လဲတင်းညာရေးဆိုတဲ့အမြင်တစ်ခုနဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်တာတစ်ပတ်စီဖြစ်နေလို့မျိုးသားပြန်လဲတင်းညာရေးကိုဦးစားပေးနေဒီပြဿနာတွေဘယ်လို့မှဖြေရှင်းနိုင်မှာမဟုတ်ဘူး
။ဟုတ်ကဲ့
ပြဿနာတွေဖြေရှင်းချင်တော့မျိုးသားပြန်လဲတင်းညာရေးကိုလည်းရှော့ပေးရလိမ့်မယ်လို့ကျွန်တော်မြင်တယ်ဗျ
။ဟုတ်ကဲ့ကိုတင်ထွေးဝင်ကျေးဇူးအများကြီးတင်ပါတယ်ဆရာဦးရထွန်းနဲ့ဒေါ်ညိုသိန်းကျွန်တော်တို့အချိန်မိနစ်ဝက်ကြော်ကြော်လေးရပါတယ်ဆရာဦးရထွန်းကျွန်တော်တို့တို့ချုပ်ပြီးဖြစ်ပြီးပါအကြက်တဲမျိုးစုံကနေလက်ရှိအစိုးရအောင်မြင်ကြော်လွားပြီးတော့ရှေ့ဆက်သွားမဲ့လမ်းကြောင်းဆက်ယုံကြည်ပါသလားအခိုင်မှာ
အဲကျွန်တော်တော့ယုံကြည်ပါတယ်သို့တော့ဟိုအရေးကြီးတာကတော့ဒီတက်မတော်နဲ့ပေါ့နော်နားလည်မှုရဖို့ပူပေါင်းဆောင်ရွက်ဖို့နောက်ဒေါ်စန်းစုကြည်နေနဲ့လည်းပို့ပြီးတော့သဘောထားကြီးကြီးနဲ့ဒီစီးပွားရေးပက်ကိစ္စတွေမှာဒီဝိုင်းဝန်းကူညီကြဖို့ပေါ့နော်သဘောထားကြီးကြီးနဲ့ဒီတက်တည်နားလည်တဲ့ပညာရှင်တွေကိုစီယုံနိုင်ဖို့အဲ့ဒီဟာတော်တော်ဟိုသူစူးစမ်းရပါလိမ့်မယ
်ဟုတ်ကဲ့ဒေါ်ညိုဒင်းကတူတူပြောပြပါခ
င်ဗျာတချို့ကတော့လေဒီအစိုးရစစ်အနေနဲ့ကဒီပေါ်တော့ပါတီတွင်းတည်ငြိမ်မှုအခုချိန်မှာဦးစားပေးလွန်နေတယ်ပေါ့နော်အဲ့တော့ပါတီတွင်းတည်ငြိမ်မှုဆိုတာတဲ့ပါတီတွင်းမှာ innovative ဖြစ်တဲ့ creative ဖြစ်တဲ
့ကော
င်းဆောင်ကောင်းတွေကိုမွေးထုတ်နိုင်မယ်လှုပ်တော်တွေကလည်းအစိုးရကိုထိန်းချုပ်နိုင်မယ်တခါဒေါန်ဆန်းစုကြည်အနေနဲ့ကလည်းပြီးခဲ့တဲ့မိုးရဲရေတဲ့ကာလတွေတဲကဒီမိုကရေစီရေးကိုမိမိနဲ့အတူသစ္စာရှိရှိလက်တွဲခဲ့တဲ့အင်အားစုတွေပေါ့အထူးသဖြင့်တိုင်းရင်းသားအင်အားစု
တွေ
ဒီပါပြည်တွင်းဒီပါဒီမိုကရက်တစ်အင်အားစုတွေနဲ့ပေါင်းစည်းပြီးတော့လုပ်နိုင်မယ်တကယ်ကိုပဲဟိုတက်မတော်ဖက်နဲ့လည်း
ဟုတ်ကဲ့ပါတော့ညညတင်ကျေးဇူးအများကြီးတင်ပါတယ်။ဒဲလီလိုင်းစီစဉ်အချိန်ကြော်နေပြီမို့ဒီမှာပဲကြားလိုက်ပြစေခင်ဗျာ။အားလုံးကိုကျေးဇူးတင်ပါတယ
်။ထောက်လို့သူမတင်ရင်ထိုင်နေတဲ့သူကိုကြော်ကြော်သိန်းစီစဉ်တင်ဆက်တဲ့ဒဲလီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ခုတော့ကြမ်းရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင
်။ဘရာဇီးနိုင်ငံရဲ့ပထမတန်းဘောလုံးကလပ်အသင်းတစ်သင်းလိုက်ပါလာတဲ့ဆီလုံကလေရင်ဟာကိုလံဗီယာနိုင်ငံမြို့တော်မက်ဒလင်းအပြင်ဘက်မှာတနင်္လာနေ့ညပိုင်းကပြတ်ကျခဲ့ပြီးတော့လူ86ယောက်တဲ့မနဲ့သေဆုံးသွားပါတယ်။ဆီလုံကထားတဲ့ဒီလေရင်ပေါ်လိုက်ပါသွားသူ82ဦးမှာ9ဦးသာအသက်ရှင်ကျန်ရစ်တဲ့အကြောင်းကိုလံဗီယာရဲတပ်ဖွဲ့မှပုံမှုချုပ်ဟိုဆေးကာရာတိုအစီဖီတို့ကပြောပါရရှင်။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်ကိုလံဘတ်စ်မြို့မှာရှိတဲ့ပြည်နယ်တပ်ကတော်ဝင်တစ်ခုအတွင်းမှာဆူမာလီကျောင်းသားတို့ကလမ်းလျှောက်နေတဲ့သူတွေကြားထဲကိုကားနဲ့ဝင်တိုက်ပြီးတဲ့နောက်ဓားနဲ့လိုက်ထိုးတာကြောင့်12ဦးထိခိုက်ဒဏ်ရာရသွားပါတယ်။အဲ့ဒီတိုက်ခိုက်သူကိုရဲတပ်ဖွဲ့ကတနက်နေ့ပစ်တက်လိုက်ပါတယ်။ဒီတိုက်ခိုက်မှုကိုအချမ်းဘတ်တိုက်ခိုက်မှုဖြစ်သတ်မှတ်ရမှာဖြစ်တယ်လို့ကိုလံဘတ်စ်မြို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့အထင်ကရကျန်းမာရေးပြည်သူစောက်ရှောက်မှုဥပဒေကိုဝေဖန်တဲ့သူတဦးဖြစ်တဲ့ဂျော်ဂျီယာပြည်နယ်ထက်လွတ်တော်မက်ထရွန်ပရိုက်ကိုဟီကောက်ကသမ္မတဒေါ်နယ်ထရမ့်ကကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီးအဖြစ်နဲ့ရွေးချယ်လိုက်ပါတယ်။သူ့ရဲ့မဲဆွယ်လှုပ်ရှားမှုတွေအတွင်းမှာထရမ့်ကအိုဘားမားခဲလို့ခေါ်တဲ့ဒီသမ္မတအိုဘားမားရဲ့ကျန်းမာရေးပြည်သူစောက်ရှောက်မှုအစီအစဉ်ကိုဖျက်သိမ်းမယ်လို့ကတိပြုပြောထားပေမယ့်နောက်ပိုင်းမှာတော့ဒီအစီအစဉ်ထဲမှာပါတဲ့ပြဋ္ဌာန်းချက်အချို့ကိုဆက်ပြီးတော့သုံးမယ်ဆိုပြီးတော့လည်းပြောခဲ့ပါတယ်ရှင်။
တဲ့ရင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရေမှုကမတင်ငိထားဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50နဲ့လမ်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နေပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ကျမအနောင်လောက်ပါ
Thank you.
This program has come to you from the Voice of America, Washington.